Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ16ရက်စနေညဘက် VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်ကမ္ဘာတဝန်းမှာ COVID-19 ရောဂါကြောင့်သေဆုံးရသူ2,000ကျော်သွားချိန်မှာကယောဂါတိုက်ဖြည့်ရေးအတွက်ပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့ပေါ်ကုလသမဂ္ဂတွင်မှုချုပ်ကသတိပေးပြောဆိုပါတယ
် Behind this staggering number are names and faces the smile now only a memory the seat forever empty at the dinner table
COVID-19 ယောဂါကြောင့်လူ2,000သေဆုံးခဲ့ရပါပြီမယုံနိုင်ဘဲဒီကိန်းဂဏန်းရဲ့နောက်မှာနာမည်ရီနဲ့မျက်နှာရီရဲ့အခုအခါမှာအမှတ်ရစရာတစ်ခုအဖြစ်သာကျန်ရှိတော့တဲ့အပြုံးရင်ညစာစားပွဲမှာအမြဲတမ်းလစ်လက်သွားတော့မဲ့ထိုင်ကုန်ရင်ချစ်ခင်မြန်နူရသူတယောက်ရဲ့စိတ်ငြိမ်မှုပဲ့တင်ထပ်နေတော့မယ်အခန်းရဲ့စာရာတွေရှိနေပါတယ်။ဝမ်းနေဖို့ကောင်းတာကတော့စိုးရွားတဲ့ကာယယောဂရဲ့ရိုက်ခတ်မှုဟာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်အားထုတ်မှုမရှိတာကြောင့်ပိုးပြီးစိုးသွားရတာပါပဲ။ဒီဆုံးသူ2,000ကျော်ကိုအမှတ်ရပြီးတော့ကမ္ဘာကြီးအနေနဲ့အများကြီးပိုကြီးမားတဲ့သွေးစည်းညီညွတ်မှုနဲ့လှုံ့ဆော်ရပါမယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြနေမှာသတင်းနောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကူးဆက်သူနဲ့တည်ဆုံးသူအများဆုံးနိုင်ငံဖြစ်ဆက်ရှိနေပြီးကူးဆက်သူ23သန်းကျော်တည်ဆုံးသူ4သိန်းနီးပါးကတ်လာနေပြီလို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ COVID အရေးရှေ့တန်းကနေလုံဆောင်နေရသူတွေကိုကာကွယ်ဆေးထိုးပေးနေတဲ့ပြည်내တချို့မှာအသက်အရွယ်ကြီးရင်သူတွေကိုပါထိုးပေးနေပြီမဲ့လဲထိုးကျင်နေသူများတာကြောင့်မလုံမငါဖြစ်နေပါတယ်။ဈေးဘက်ဆိုင်ရာဌာနတွေမှာကာကွယ်ဆေးပြတ်လူနေဖြစ်နေပါပြီ။တချို့ဖြစ်ရပ်တွေမှာဆိုရင်ကာကွယ်ဆေးထိုးဖို့မှတ်ပုံတင်တဲ့ online စနစ်ပြတ်သွားရတဲ့အထိကြုံခဲ့ရတာတွေရှိပါတယ်။အိန္ဒိယနိုင်ငံမှာကျန်းမာရေးလူသားတွေကိုဒီကနေ့ကစပြီးကိုဗစ် -19 ရောဂါကာကွယ်ဆေးထိုးပေးနေပါပြီ။ကမ္ဘာမှာအိန္ဒိယနိုင်ငံဟာဒုတိယလူဦးရေအများဆုံးဖြစ်တာကြောင့်ဒီကာကွယ်ဆေးထိုးလုပ်ငန်းဟာကမ္ဘာမှာအကြီးမားဆုံးကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းဖြစ်ပွဲရှိပါတယ်။ဒါပြင်အိန္ဒိယဟာကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့အကြီးမားဆုံးကာကွယ်ဆေးထိုးအစီအစဉ်တွေရှိထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုကြီးမားလာတဲ့လုပ်ငန်းမျိုးတွေမှီညံကိုးကားစရာလက်ဆွဲစာအုပ်ရှိတာမဟုတ်ပါဘူး။လူပေါင်းတန်း300ကိုကာကွယ်ဆေးထိုးပေးဖို့အိန္ဒိယအာဏာပိုင်တွေညှိနှိုင်းထားတာကြောင့်ဒါဟာအမေရိကန်လူဦးရေနီးပါးရှိတယ်လို့အိန္ဒိယကလေးငယ်26တန်းကိုကာကွယ်ဆေးထိုးပေးတဲ့လက်ရှိအစီအစဉ်ထဲလည်းပုံများပါတယ်။ဆေးထိုးပေးမဲ့သူတွေထဲမှာဇယဝန်၊သူနာပြုနဲ့ရှေ့တန်းကလုပ်ကန်နေရသူတန်း30ပါဝင်ပြီးဂျန်နာကတော့အသက်50အထက်ဒါမှမဟုတ်COVID-19 ရောဂါကူးစက်နိုင်ခြင်းများတဲ့နာဖျားမကျန်းဖြစ်နေသူတန်ပေါင်း290ကိုထိုးပေးမှာပါ။အသက်80အရွယ်ဝန်ကြီးချုပ်နရင်ဒရာမိုဒီကတခြားကမ္ဘာခေါင်းဆောင်တွေလိုပဲစံနမူနာအနေနဲ့ကာကွယ်ဆေးအထူးခံမလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းအခုပထမအဆင့်မှာနိုင်ငံရေးသမားတွေကိုဦးစားပေးရမယ့်အစုအဖြစ်သတ်မှတ်မှာမဟုတ်ဘူးလို့သူအစိုးရကပြောထားပါတယ်။လူဦးရေတန်ပေါင်း1400နီးပါးရဲ့ဘယ်လောက်ရာဂိုင်းနှုန်းကိုကာကွယ်ဆေးထိုးပေးမယ်ဆိုတာကျန်းမာရေးတာဝန်ရှိသူတွေကတိတိကျကျမပြောသေးပါဘူး။ဒါပေမဲ့တကဘာလုံးအတိုင်းတာနဲ့ဆိုရင်တော့အကြီးမားဆုံးကာကွယ်ဆေးထိုးလုပ်ငန်းဖြစ်မှာကတေချာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တရုတ်နိုင်ငံ Sinovac ကုမ္ပဏီတို့ COVID ရောဂါကာကွယ်ဆေးတစ်တန်းကိုကမ္ဘောဒီးယားနိုင်ငံအတွက်တရုတ်ကလှူမယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။အခုလိုစေတနာထက်သန်မှုအတွက်မိတ်ဆွေတရုတ်နိုင်ငံကိုကျေးဇူးတင်ပါတယ်လို့လည်းဆိုပါတယ်။ကမ္ဘောဒီးယားဟာတရုတ်နိုင်ငံရဲ့ခိုင်မာတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးချီးငွေနဲ့ရင်းနှီးမြှုပ်နှံမှုဒေါ်လာဘီလျံပေါင်းများစွာရနေတာပါ Sinovac ကုမ္ပဏီရဲ့ Coronavac ကာကွယ်ဆေးကိုတူရကီနိုင်ငံမှာစမ်းသပ်တာမှာ 97.25 ရာခိုင်နှုန်းတိရောက်မှုရှိတာတွေ့ရပြီးတဲ့နောက်တူရကီမှာလည်းတောက်ကြနေကစပြီးအဲ့ဒီကာကွယ်ဆေးစထိုးပေးနေပါတယ်ဒါပေမဲ့လည်းဘရာဇီးလ်မှာလုပ်ခဲ့တဲ့ပိုပြီးစနစ်ကျတဲ့စမ်းသပ်မှုတွေမှာတော့တိရောက်မှု90ရာခိုင်နှုန်းဝန်းကျင်ပဲရှိတယ်လို့တွေ့ထားတာပါဒီ Coronavac ကာကွယ်ဆေးအလုံးရေ3သိန်းကိုမြန်မာနိုင်ငံအတွက်လှူဒါန်းမယ်လို့လည်းဒီနိုင်ငံသားရဲ့ဝန်ကြီးဝေါင်ကြီးဒီသတင်းပတ်မြန်မာနိုင်ငံကိုလာခဲ့ချိန်တွင်ကတိပြုပြောဆိုခဲ့ပါတယ်။ COVID-19 ကာယောဂါကိုတိုက်ဖြတ်တာမှာသိပ္ပံပညာရှင်တွေအသုံးပြုနေတဲ့နီလန်သစ်တွေကိုကင်ဆာယောဂါ၊ကိုယ်ခံအားဖောက်ပြန်တဲ့ယောဂါနဲ့တခြားယောဂါတွေကိုတိုက်ဖြတ်တာမှာအသုံးပြုလာနိုင်ခြင်းရှိပါတယ်။ Moderna နဲ့ Pfizer BioNTech ကုမ္ပဏီတွေရဲ့ကာကွယ်ဆေးတွေမှာယောဂါပိုးဝင်တာကိုဘယ်လိုတွန်းလှန်ရမလဲဆိုတာခန္ဓာကိုယ်ရဲ့တုံ့ပြန်စနစ်ကိုလေ့ကျင့်ပြီးတဲ့နီလန်းသစ်ကိုအသုံးပြုထားတာပါအကျိတ်တွေကိုတိုက်ဖြတ်ဖို့ကိုယ်ခံအားကိုရယူရမှာဒီလိုအလားတူနီလန်းကိုသုံးမှုစမ်းသပ်နေကြပါပြီ မိုဒါနာနဲ့ Pfizer BioNTech ကုမ္ပဏီတွေရဲ့ကာကွယ်ဆေးတွေမှာသုံးထားတဲ့ဓာတ်ပစ္စည်းကို mRNA လို့ခေါ်ပါတယ် mRNA ပါတဲ့ကာကွယ်ဆေးတွေကိုရောဂါမျိုးမျိုးအတွက်စမ်းသပ်ထုတ်လုပ်နေတာနှစ်ပေါင်းများစွာကြာပါပြီဒါပေမဲ့လည်းအခုလို COVID-19 ရောဂါကာကွယ်ဆေးတွေကတော့ကြေကြေပြန့်ပြန့်အသုံးပြုဖို့အတွက်ပထမဆုံးထုတ်တဲ့ကာကွယ်ဆေးတွေဖြစ်ပါတယ်ပန်ဆယ်ဗေးနီးယားတက္ကသိုလ်ကဆေးပညာပါမောက Drew Wiseman ကဒီလိုကာကွယ်ဆေးမျိုးထွက်လာဖို့ COVID ရောဂါကအရှိန်တင်ပေးလိုက်တာကတော့အသေးချာပါပဲဒါအပြင် RNA ကာကွယ်ဆေးဆိုတာဘာလဲဘာလုပ်နိုင်တယ်လဲဆိုတာကဘာကိုလုံးဝပြသလိုက်တာလည်းဖြစ်ပါတယ်လို့ပြောပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝင်းမြန်မာစနေနေ့ညဘက်ကတည်းကထိတ်တန့်ရောက်တဲ့တဲ့တွေကိုဆက်ပြောပြနေပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကိုဗစ် -19 ကာကွယ်ဆေးထုတ်မှုအရှိန်မြင့်တဲ့အစီအစဉ်တစ်ခုကိုချပြရမှာပြည်ထောင်စုဆင့်ရန်ပုံငွေပို့သုံးဖို့ဆေးထုတ်မဲ့နေရာထောင်ထောင်ချီပြင်ဆင်ဖို့နဲ့ဆေးပို့ထုတ်ရေးကာကွယ်ဆိုင်ရာထုတ်လုပ်မှုဥပဒေသုံးဖို့တွေပါဝင်ပါတယ်။ဒီကြေပြန့်တဲ့အစီအစဉ်ကြီးကမစ္စတာဘိုင်ဒန်ရဲ့ရည်မှန်းချက်ဖြစ်တဲ့ရပောင်းတရားအတွင်American တန်ပေါင်းတရာကိုကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့ကြိုးပမ်းမှုတွေကအပိုင်းတစ်ခုဖြစ်ပါတယ်။ရှေးဘက်ဖို့ရူးနေမှာသမရချန်သစ္စာချိန်ဆိုမဲ့ဘိုင်ဒန်က
This will be one of the most challenging operational efforts
ဒီလိုနဲ့ဒီကကျွန်တော်တို့နိုင်ငံရဲ့လုပ်ငန်းများထဲမှာစိန်ခေါ်မှုအများဆုံးလုပ်ငန်းတစ်ခုပါ။ဒါပေမဲ့အားလုံးကိုကျွန်တော်ကတိပေးပါတယ်။ဒီလုပ်ငန်းစဉ်ကြီးကိုအမြန်ဆုံးရအောင်စီမံသွားမှာပါ။ဒါပေမဲ့ဒီလိုဖြစ်အောင်လုပ်ဖို့ကမနေ့ကပြောခဲ့တယ်လို့ကွန်ဂရက်စ်တော်ဘက်ကရန်ပုံငွေတော့လိုပါတယ်ဒီပေါ်အကောင့်တော့မြင်ထားပါတယ်အမေရိကန်ပြည်သူတွေအနေနဲ့ဒီလုပ်ငန်းစဉ်ကြီးပြည်မြောက်လုပ်ဖို့ငွေရလူရသုံးဖို့အသင့်ဖြစ်နေပြီလို့လည်းယုံကြည်ထားပါတယ်လို့ပြောသွားတာပါလက်ရှိကာကွယ်ဆေးထိုးပေးနေတဲ့အဆင့်မှာအသက်65နှစ်အရွယ်တွေကိုပါထည့်သွင်းတူးချဲ့လုပ်ဆောင်ပေးဖို့ပြည်နယ်တွေကိုမစ္စတာဘိုင်ဒန်ကတောင်းဆိုနေပါတယ်သူ့အဆိုရဖွဲ့အနေနဲ့ကာယောဂါတုံ့ပြန်ရေးမှာကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးအဆင့်နှစ်ထားဆောင်ရွက်သွားဖို့ဒေါ်လာ1 trillion ဒီပါအသုံးပြုမယ်လို့ကြာတာရင်းနေ့ကကြေညာခဲ့ပါတယ်ခင်ဗျာအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတသစ်ဖြစ်ကျန်းချိန်ပွဲလုပ်ဖို့နေလာချိန်မှာထောင်ပေါင်းချီတဲ့လုံခြုံရေးတပ်တွေပြင်ဆင်နေတာကြောင့်ဝါရှင်တန်မြို့တော်ဟာအစိုးရယုံစိုက်တဲ့မြို့ထဲစစ်တပ်လုံခြုံရေးတွေပြင်းထန်နေတဲ့အီရတ်ကဘက်ဂဒက်အာဖဂန်ကကဘူးမြို့တို့လိုပုံမှတ်ရစရာဖြစ်လာနေပါတယ်ရာဒူးကဆင်ရမယ်သမ္မတဒေါ်နယ်ထရမ့်ရဲ့ထောက်ခံသူတွေဘက်ကလွှတ်တော်ကိုအကြမ်းဖက်တိုက်ခတ်ခဲ့တဲ့ဇန်နဝါရီ6ရက်နေ့နောက်ပိုင်းမြို့တော်မှာခြားရားပြီးတဲ့ပြည်내လုံခြုံရေးတပ်ဖွဲ့ဝင်9000ပြင်နောက်ထပ်ပြည်내လုံခြုံရေးတပ်ဖွဲ့ဝင် 18000 ကိုလည်းနောက်5ရက်အတွင်းအရောက်ဖို့အင်အားဖြည့်ဖို့ပြင်ဆင်ထားတယ်လို့စစ်တပ်ရရှိတွေကပြောပါတယ်။အခုလိုပြည်내လုံခြုံရေးတပ်တွေကိုတိုက်ပီအတွင်းရေးပေါ်အခြေအနေကြောက်မှသာထုတ်သွင်းလေးရှိပြီးအခုဒီချိန်အားဆိုရင်အမေရိကန်သမိုင်းမှာမြို့တော်တဝိုင်းအင်အားအကြီးမားဆုံးလုံခြုံရေးယူမှာဖြစ်တယ်လို့တာဝန်ရှိသူတို့ကသုံးနှုန်းပြောဆိုနေပါတယ်။မြို့တော်အတွင်းတာဝန်ကျရဲတပ်ဖွဲ့တွေနဲ့အတူအခုပြည်내လုံခြုံရေးတပ်ဖွဲ့တွေကိုပါမြို့တော်တွင်လုံခြုံရေးအတွက်လက်တွေ့ရင်ဆိုင်ဖို့ဖြစ်လာရင်ဘယ်လိုတုံ့ပြန်ဆောင်ရွက်ကြဖို့အသေးစိတ်စီမင်းစည်းကမ်းတွေကိုလည်းရှင်းပြနေပါတယ်။ကွန်ဂရက်လက်တော်ဒဝိုက်ကလမ်းများစွာကိုလည်းပိတ်ထားပြီးလင်ကွန်အောက်မြေဘွယ်အစအုပ်ကနေအင်ဒီတော်နဲ့တန်ပြီးဒီကွန်ဂရက်လက်တော်ချီပါရှိကသမိုင်းဝင်ဆန္ဒပြပွဲအချက်ချာနေရာဖြစ်တဲ့ National Mall ကွင်းပြင်ကြီးကိုလည်းဝင်ရောက်လည်ပတ်ခွင့်ပိတ်ပင်ထားပါတယ်ခင်ဗျာ။အမေရိကန်လက်တော်ကိုဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရမ့်ထောက်ခံသူတွေဝင်ရောက်စီးနှင်းမှုတွင်လူ9ယောက်သေဆုံးခဲ့ရမှုမှာတန်တရာရှိသူပေါင်း300နီးပါးအထိတွေ့ရှိထားပြီလို့ပြည်တော်စုရှင်းနေတယ်ကဆိုပါတယ်အခုလိုလွတ်တော်တဲ့လူသေးသေးတဲ့အထိကြမ်းဖက်မှုကြီးတွေမှာပါဝင်ခဲ့တယ်လို့ဒီတန်တရာရှိသူအရေးအတွက်ကမနေ့ကမနေ့ထိ295ဦးရှိခဲ့ရကနေမနေ့နောက်ပိုင်းမှာ300အထိမြင့်တက်လာပြီးလာမယ့်ရက်ပိုင်းတွေအတွင်းလည်းဆာတိုးတက်လာဖို့ရှိနေတယ်လို့ဝါရှင်တန်မြို့တော်ရှိရာကိုလံဘီယာနယ်မြေရှိနေကျုံမိုက်ကယ်ဆရင်ကဆိုပါတယ်ပေါ်ဒူနေကဖြစ်ခဲ့တဲ့ဒီအကြမ်းဖက်ရုံးစခန်းမှုကြီးတဲ့သမ္မတထရမ့်ရွေးကောက်ပွဲရှုံးခဲ့တာကမဲမတမာမှုတွေရှိခဲ့တာကြောင့်လို့ယုံကြည်ဒေါသထွက်နေသူတွေကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်းနောက်ဆုံးတည်ပြုမဲ့အမတ်တွေစုဝေးခဲ့တဲ့ဒီကွန်ဂရက်လွှတ်တော်ကြီးကိုအတင်းဝင်စီခဲ့ကြတာပါဒီအကြမ်းဖက်အတီကုံတဲ့ပါဝင်သူတချို့ဟာလက်ရဆုံးရောက်အုပ်စုတွေရဲ့အဖွဲ့ဝင်တွေဖြစ်ကြပြီးလွှတ်တော်ရုံးတွေထဲဖြက်စီးခိုးယူမှုတွေလုပ်ခဲ့တာကြောင့်လွှတ်တော်တွေကရဲတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ရကရဲတူးပါတည်ဆုံခဲ့ရပါတယ် အခုတော့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုကဒီကြမ်းဖက်မှုမှာပါဝင်ခဲ့သူတွေကိုနိုင်ငံတဝန်းစုံစမ်းစစ်ဆေးမှုတွေကြေကြေပြန့်ပြန့်လုပ်နေပြီးပါဝင်ပတ်သက်ခဲ့သူအားလုံးကိုရေးယူဖို့အထိခိုင်မာဆုံးဖြတ်ထားပြီလို့ဆိုနေပါတယ်ခင်ဗျာ
American Congress တို့ကအခုလိုပြီးခဲ့တဲ့ပို့တူကဝင်စီးခဲ့တဲ့သူတွေအနေနဲ့ရွေးကောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လုပ်ကြံဖို့ပါရွေးချက်ရှိကြောင်းဘိုးဆိုရရှိနေတွေကအရင်ပြောခဲ့ပေမဲ့အခုတော့အထောက်ထားမတွေ့ရဘူးလို့ပြန်ပြောခဲ့ပါတယ်အခုလိုအရင်တန်ရရှိမှုကိုပြန်ရုတ်ခဲ့တာကဒီစုံစမ်းစစ်ဆေးအဖွဲ့ခေါင်းဆောင်ကအခုလိုဖမ်းဆီးဆက်ဖြတ်ဖို့ရွေးချက်အထောက်ထားတိုက်ရိုက်မတွေ့ရဘူးလို့ပြောခဲ့ပြီးမှဆက်ဖြစ်လာတာပါတတော်ကိုတင်းဝင်ရောက်ဆင်းနေမှုမှာပါဝင်ခဲ့တဲ့ Arizona ပြည်နယ်က Jacob Anthony Chancellor မှုကိုစတာရင်းနေတော့က Arizona ပြည်နယ် Phoenix မြို့တရားရုံးတင်ခဲ့တဲ့နောက်အခုလိုဆွဆွဲချက်ထွက်ပေါ်လာခဲ့တာပါ။ဌာနေတိုင်းသားတွေရဲ့ကျွဲကောင်ဝတ်စုံပါဝတ်စင်ပြီးကျွဲရုံနဲ့၆ပြေရှည်လမ်းကိုကင်ကာမျက်နှာမှာဆေးဆက်တွေဆိုတာပြီးလွှတ်တော်တွေဝင်ရောက်ခဲ့တဲ့ Chancellor ရဲ့ပုံကိုလူမှုမီဒီယာနဲ့သတင်းမီဒီယာတွေမှာတွေ့ခဲ့ကြပါတယ်။တရားဥပဒေနဲ့ဒီနေ့နောက်ပိုင်းမှာပဲနောက်ဆက်ဆွဲရရှိနေတူဖြစ်တဲ့ Todd Ellison ကတော့မူလတရားရုံးတင်တဲ့ဒီဆွဆွဲချက်ထဲအဲ့ဒီအကြောင်းအရာကိုပယ်ဖျက်ခဲ့ပါတယ်။ဒီချက်ကိုတရားဥပဒေကပဲဆုံးဖြတ်ရမှာဖြစ်တာကြောင့်ဆိုပြီးပယ်ဖျက်ခဲ့ပေမဲ့Chancellor ကိုတော့ဆက်ပြီးထိန်းသိမ်းတာဖို့ရှောက်လဲခဲ့ပါတယ်။တရားဝန်ကလည်းသူ့မှုမပြီးမချင်းဆက်လက်ဖန်ဆီးထားဖို့ဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။ Washington The Voice of America The OA ဆနေညာပိုင်းသတင်းတွေကိုကိုကြော်ကြော်သိနေကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ။
ပြည်တော်စုံစမ်းစစ်ဆေးရေးဘီရို FBI ကလာမယ့်အမေရိကန်သမ္မတကျန်းသက်စာကျင်းစုပွဲမတိုင်ခင်မှာလုံခြုံရေးသတိပေးချက်အသစ်တွေထုတ်ပြန်လိုက်ပြီးနိုင်ငံတော်ကပြည်နယ်တွေရဲ့မြို့တော်တွေမှာလက်နက်ကိုင်ဆန္ဒပြတာတွေဖြစ်လာနိုင်တဲ့အလားအလာတွေရှိတယ်လို့ပြောပါရယ်။တစ်ချိန်တည်းမှာပဲကွန်ဂရက်လွှတ်တော်ကလည်းဇန်နဝါရီ6ရက်နေ့ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့ပါတီနယ်လုံးကပါဝင်တဲ့အမျိုးသားကော်မရှင်တရဖွဲ့ဖို့အဆိုပြုချက်တွေကိုစဉ်းစားနေပါရယ်။ဒီသတင်းနောက်ပဲစီဗီဒီယိုကူဆော်ရာသတင်းပြပထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဇန်နဝါရီ20ရက်နေ့မှာလုံမဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့သမ္မတကျန်းသက်စာချိန်ဆိုပွဲမတိုင်ခင်နိုင်ငံတော်ကဘီနယ်ရဲ့မြို့တော်တွေမှာလုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါတယ်။အမေရိကန်မှာလက်နက်ကိုင်ဆန္ဒပြဖို့အလားအလာတွေနဲ့ပတ်သက်ပြီးအင်တာနက်အွန်လိုင်းကနေပြောနေတာတွေကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကလိုက်လံစုံစမ်းနေချိန်မှာပဲအခုလိုလုံခြုံရေးတွေတိုးမြှင့်ချထားလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ FBI ညွှန်ကြားရေးမှူး Christopher Ray က
And the reason I use the word potential is because one of the real challenges in this space
ဖြစ်နိုင်ခြေဆိုတဲ့အသုံးအနှုန်းဘာကြောင့်သုံးတာလဲဆိုတော့စိတ်ထဲမှာစိတ်ဆော်မှုဖြစ်နေတာလား၊ရည်ရွယ်ချက်ရှိရှိကိုလုပ်နေတာလားဆိုတာခွဲခြားမှုကတကယ့်ကိုအကဲဆန်းချက်တည်းဖြစ်နေလို့ပါ
။ January 6ရက်နေ့ကသမ္မတ Trump ကိုထောက်ခံသူတွေကအမေရိကန်လွှတ်တော်ကဝင်ရောက်စီးနင်းခဲ့မှုနဲ့ဆက်ဆက်ပြီးတော့ FBI ကတန်ရရှိတဲ့သူ290ကျော်ကိုဖော်ထုတ်နိုင်ခဲ့ပြီးတရားကြော်ကိုဖမ်းဆီးခဲ့ပါတယ်။ရွေးကောက်ပွဲမှာမဲခိုးတာတွေမဲမတမာမှုတွေလုပ်တယ်ဆိုတဲ့မမမကန်ပြောဆိုမှုတွေကြောင့်ဒီလူတွေဟာဒေါသတွေထွက်ပြီးတော့လွှတ်တော်ကိုဝင်စီးတဲ့အထိဖြစ်ခဲ့တာပါ။ဒီထဲမှာတချို့ကအမေရိကန်စစ်တပ်ဒါမှမဟုတ်ရဲတပ်ဖွဲ့မှအခုလက်ရှိတာဝန်ထမ်းဆောင်နေသူဒါမှမဟုတ်အရင်ကတာဝန်ထမ်းဆောင်နေသူတွေပါပါဝင်တယ်လို့Brennan Center for Justice Tanaka Michael German ကပြောပါတယ
် This is a problem that has been persistent throughout our history
ဒီပြဿနာကကျွန်တော်တို့သမိုင်းတခြားလုံးမှာအများအတန်းရှိလာခဲ့တဲ့ပြဿနာပါအဲ့ဒါကဘာလဲဆိုတော့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တချို့ဟာလူပြူကြီးစိုးရေးဝါဒီတွေနဲ့လက်ရာဇွန်းရောက်စစ်သွေးကြွအဖွဲ့တွေမှာပါဝင်ပတ်သက်နေပါတယ
်မြို့တော်ဝါရှင်တန်ကိုကာကွယ်ဖို့အတွက်တော့ပြည်နယ်လုံခြုံရေးတပ်2000ခွဲနဲ့တခြားဌာနတွေကရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုချထားပါတယ်သူတို့မှာမိုက်ဖန်စကတော့တမကျန်းသက်စာချင်းစုပွဲကိုဘေးကင်းလုံခြုံမှုရှိရှိကျင်းပနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ
် The President elect Joe Biden Vice President elect Kamala Harris are sworn in as
ရွေးကောက်ခံတမနာဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံဒုတမနာကမလာဟဲရစ်တို့ဟာကျွန်တော်တို့တမိုင်းအစဉ်အလာတွေနဲ့အညီအမေရိကန်ပြည်ထောင်စုရဲ့တမရအစ်စ်နဲ့ဒုတမရအစ်စ်တွေအဖြစ်ကျန်းသက်စာချင်းစုမှာဖြစ်ပါတယ်
အချိန်နဲ့မှာပဲလွတ်တော်အမတ်တချို့ဟာတိုက်ခိုက်မှုမဖြစ်ခင်တရက်ကလွတ်တော်ကိုလက်လက်ပြသပြီးတော့တိုက်ခိုက်မှုကိုအကူအညီပေးခဲ့သလားဆိုတာအပေါ်ဝင်စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့
If in fact it is found that members of Congress
တကယ်လို့လွတ်တော်အမတ်တွေအနေနဲ့ဒီပုံကံထကြွမှုကိုကြံရပါလောက်ခဲ့တယ်လို့တွေ့ရှိရင်တကယ်လို့သူတို့အနေနဲ့ဒီပြစ်မှုကိုအထောက်အကူပေးတာအားပေးကူညီတာလောက်ခဲ့ရင်လွတ်တော်ပြင်ပမှာပါတရားစွဲအရေးယူတာတွေဖြစ်လာနိုင်ပါတယ်
ဒေါက်တာမန်ဒီကတော့ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့နဲ့အဓိကကျတဲ့မေးခွန်းတွေကိုမေးဖို့အတွက်ပါတီနေရာစလုံးပါဝင်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းဖို့ဥရေကျန်းတရက်ကိုတင်သွင်းထားပါတယ်။မေးခွန်းထုတ်စရာအချက်တွေထဲမှာတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးထောက်လိုင်းရေးသတင်းဘာလို့မရခဲ့တာလဲဆိုတာနဲ့နိုင်ငံရေးတာဝန်ရှိသူတွေပါဝင်ပတ်သက်နိုင်ခြင်းရှိသလားစတာတွေပါဝင်တယ်လို့စတန်ဖို့ဒ်တက္ကသိုလ်ကအေမီဇိုက်ကတ်ကပြောပါတယ်။လုံခြုံရေးအရစိုးရိမ်မှုတွေကြောင့်သမ္မတကျန်းသက်စာကျင်းစုပွဲအစမ်းလေ့ကျင့်မှုတွေကိုတော့တနင်္ဂနွေနေ့ကနေတနင်္လာနေ့ကိုရွှေ့ဆိုင်းထားပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပ
ါ။မြန်မာနိုင်ငံထဲမှာ COVID-19 ရောဂါပိုးကူးစက်မှုနှုန်းနေ့စဉ်တထောင်အောက်ထိကျဆင်းလာပေမဲ့ယောဂါထိန်းချုပ်နိုင်ရေးအတွက်လိုအပ်ချက်တွေနဲ့စိုးရိမ်စရာတွေရှိတော့မှပဲလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကျမစုမုံကစုံစမ်းမေးမြန်းထားတာတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ယောဂါကူးစက်မှုပေါင်းစုစုပေါင်း 33,000 ကျော်ရှိနေပေမဲ့ဒီသတင်းပတ်တွေထဲမှာတော့ COVID ကြောင့်တည်ဆုံးမှု10ခန်းနဲ့နေ့စဉ်ယောဂါပိုးဆက်သက်တွေ့ရှိမှုနှုန်းကလူနာတထောင်အောက်ကိုဇက်တိုက်ရောက်ရှိလာနေပါတယ်။လက်တလောပိုးတွေ့တဲ့လူနာတွေ့ရှိမှုလျော့နေလာတဲ့အနေအထားနောက်ကူတာရင်းနဲ့အသွာလာကန့်သက်ဆောင်ရှောက်ထားတဲ့စင်တာတွေမှာလူတွေနေစာပြုလာတဲ့အပေါ်မှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုရှင်းပြပါဗျ
။ contact တွေညော့ရယ် quarantine နဲ့ညော့ရယ်တပတ်ကကူတာရေးစင်တာမှာလည်းညော့ရယ်။အဓိကတော့ကျွန်တော်တို့ကတော့ designing name လို့ခေါ်အောင်နော်ခုနကကြလာတဲ့အနေထားဒီပြည်သူလူထုပူးပေါင်းမှုတွေကျန်းမာရေးဝန်ထမ်းတွေစေနာဝန်ထမ်းတွေအားလုံးရဲ့ဒီပူးပေါင်းမှုတွေကြောင့်ကျွန်တော်ရတာဒီအခြေအနေကိုရောက်လာပါတော့နော်။အဲကျွန်တော်အားလုံးကတက်မထောင်မယ်နဲ့ဒီတန်းနဲ့ရောက်တဲ့ဒီဆက်လော်ဘူးလို့ပေါ့နော်။ဒါမို့လို့ဒီ900ဆွဲဟာလည်းခုနပြောလို့ပေါ့နော်။ဒါပဲပြောပြောတယောက်တည်းရှိနေအောင်မှသူကဒီအများကြီးပွားနိုင်တဲ့နေသားဆိုတော့ကျွန်တော်တို့ကဒီ0မကြမချင်းပေါ့နော်။ကျွန်တော်တို့ကဒါပဲပြောအားလုံးကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်မှာဖြစ်ပါတယ
်။အခုလိုပိုးတွေ့လူနာရောက်လာတာကတော့ပိုးကူးစက်မှုနှုန်းရောက်လာတာမဟုတ်ဘူးဆိုတာကိုအထူးသတိထားဆင်ခြင်ကြဖို့လိုအပ်နေပါတယ်လို့ဆေးပညာရှင်ဆရာဝန်တွေကသတိပေးပါတယ်။ COVID ကူးစက်မှုအဖြစ်အများဆုံးတိုင်းတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်မှာ COVID ကာလအကျန်းမာရေးဆောင်ရှောက်မှုအခမဲ့ပေးနေတဲ့ဌာနကူဆေးကရန်ကုန်ကိုရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းက
ကူးစက်မှုအခြေအနေကပြောမစွေတော်တော်များများကလည်းအခုတော့ဆေးကမလာတော့ဘူးပေါ့နော်ဒီရက်ပိုင်းတွင်မှာစစ်တပ်ကလည်းတော်တော်ကြီးကိုနေသွားပေါ့နော်အရင်ကအများကြီးမစစ်တော့စစ်တော့ဒီအခုကဒီထားမှာကျတော့ silent နေဖြစ်နေမှာကြောက်ပါလိကလေ silent carrier တွေပေါ့နော်ဟိုရှိနေတာမရှိဘူးဆိုပြီးတော့ဟိုမစစ်တော့မသိတာပေါ့နော်ဒီကလေမစစ်တော့မသိတော့မသိတော့ဒီဟို short ban နေမိမယ်အဲရလူတွေကနေတစ်ဆင့်ပြန်ပြီးတော့ not carrier ဟိုပြန်ဖြစ်တယ်ပြန်ဖြစ်တော့အဲ့အဓိကကျွန်တော်ကြောက်တာ silent carrier ပေါ့နော်ဟို carrier ကြောက်ပြီးတော့ပြန်နေမှာကြောက်တယ်အရင်ကြောက်ထောင်ကျော်တောက်လျှောက်ထောင်ကျော်ဟိုကတော့900ကျော်ပေါ့နော်အဲ့ဒီဒါရတော့ကျွန်တော်စိတ်ချတယ်ကြောက်တာကခုန silent carrier တွေကြောက်လာ silent carrier တွေအနေနဲ့ဘယ်နေရာဘူးသိနေမယ်ဟိုကြောက်တာပေါ့နော်အဓိကနောက်ပိုင်းဒီဒီထက် data ရောဖို့လဲကျွန်တော်မျှော်လင့်နေပေါ့နော
်လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကတော့အာရှနိုင်ငံတွေမှာလည်းတကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအရေးပေါ်အခြေအနေတွေထုတ်ပြန်ထားရခြင်းနောက်နိုင်ငံတချို့မှာလည်းမျိုးဗီဇကွဲတဲ့ virus တွေတွေ့ရှိလာနေတဲ့အနေအထားမှာတော့ပြည်သူလူထုရောသက်ဆိုင်တဲ့ကျန်းမာရေးတာဝန်ရှိသူတွေဘက်ကပါအထူးသတိရှိကြဖို့အရေးကြီးပါတယ်လို့တိုက်တွန်းသတိပေးပါတယ်ဥပဒေန
ဲ့ပြည်နယ်ပြည်ထောင်စုဆိုတဲ့ဒီ UK မှာဖြစ်တဲ့ strain ကကျွန်တော်နိုင်ငံလည်းဝင်လာနိုင်နေပေါ့။နောက်ဒါကြောင့်မို့လို့အခုဒီကစားဆက်လက်နေစီတဲ့ဆောင်ကြည့်ပြီးတော့ဖိတ်သိမ်းထားဖို့လိုရဲ။ဒါကြောင့်မို့ကျွန်တော်တို့ကလည်းဒီဒီကျလာတယ်ဆိုပြီးတော့အကုန်လုံးပြင်ဆင်ပြီးတော့နေရင်းနေကာလီကြီးကိုဆက်ပြီးလုပ်ရမယ်။ဒီဘက်ကဝင်ရောက်လာနိုင်တဲ့ဒီယူကွဲပြင်ဆင်နေတာကိုအထက်ကထိန်းချုပ်ရမယ်လို့ကိုပြည်ရင်းကဒီဒီကိုဆက်မှုမျိုးလည်းထိန်းချုပ်နိုင်တယ်ဆိုရင်ဘန်တာကျလိုရမယ်အချက်ကြီးပဲဖြစ်တယ်။ဟုတ်တော့လေတစ်ခါကပြန်ပြောမယ်ဆိုရင်ဒီတေယုတ်ပြည်ကမလာတဲ့သူအုပ်စုကနေစစ်ပဝင်းရင်ကိုပြန်မှုတက်တော့လူတိုင်းဒီကဘောက်မတ်ချက်မယ်ဆိုချက်ဒီချက်ပုံနဲ့လက်စီနဲ့ဆိုရဲဒီ3ချက်ဟာဒါကူရောကျမရညာအောင်ညထုတ်တဲ့တိုင်ကမ်ပိန်းတိုင်းနဲ့လူတွေကဆက်လက်သာလှုပ်ဆောင်နေနေဆိုတော့ဒီဒီကဘောက်တော့ဒီဖြစ်သွားမှုတွေကတက်ပြီးရောကြသွားဖို့ပဲရှိမယ်လို့ကျွန်တော်တို့ထင်ပါတယ
်အခုဆိုရင်တော့တနိုင်ငံလုံးတိုက်တာနဲ့ယောဂပိုးကုသမှုကဇန်နဝါရီလ15ရက်နေ့တောက်ကြနေည8နာရီထုတ်ပြန်ချက်အရကူးစက်ခံရသူစုပေါင်း 33,000 ကျော်ပြီးတော့သေဆုံးသူပေါင်းက 3,000 နီးပါးအထိရှိသွားပြီဖြစ်ပါတယ်ရှင
် NCP ရလက်မှတ်ရေးထိုးထားတဲ့ကရင်မျိုးရာစီယုံ KNU လက်အောက်ခံလက်နက်ကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားဖာပွန်ခရိုင်နဲ့ညောင်လေးပင်ခရိုင်ဘက်စစ်ရေးတင်းမာနေတယ်လို့ထောင်နဲ့ချီရွာသားတွေသိမ်းရှောင်နေရတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါ ကရင်ပြည်နယ်ဖာပုံမြို့နယ်နဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ KNU တပ်မဟာ9တပ်မဟာ3တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားနေတယ်လို့စိုက်ပွဲကြောင့်အရသားတွေထိခိုက်ပြီးရရွာကနေတိမ်းရှောင်နေရတာပါမနေ့ကဖာပုံမြို့နယ်မဲဝံကြီးရွာဘက်မှာ KNU စစ်မှန်ငါးနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မဟာငါးပြောခွင့်ရဘဒူမန်းမန်းကပြောပါတယ်
ဒီမှာစစ်တပ်ဘက်ကပုံကြီးကြောင်းရဲ့ရွာသားတွေကိုခံကြုတ်လောက်ခဲ့တယ်ပေါ့နော်ဒီပုံကြောင်းကြီးနားမှာပဲသူတက်တဲ့ကိုခံကြုတ်လို့ပြီးတော့မှာတက်ကွဲနေနေဖြစ်တယ်လို့ပြောလို့ရတယ်ပေါ့နော်အဲ့မှာပဲဒီမစစ်တပ်ဘက်ကလည်းလက်ကြီးတွေကိုအရင်ပုံကြံအတိုင်းတော့ကြားရမှာရောရပ်ဒီမှာရောဒီနေ့ဒီကံတန်းပြစ်ခတ်မှုတွေသုတ်တာလက်ခါကြတော့ကျွန်တော်တို့ကလင်းရဲ့တူဦးသာကောင်းပါဒီကိစ္စကညာရပ်ပြီးသွားတယ်
မဲဝံကြီးရွာမှာစစ်စခန်းချထားတဲ့မြန်မာစစ်တပ်စခန်းကို KNU ဘက်ကလာရောက်ပြစ်ခတ်လို့ဒီတိုက်ပွဲအတွင်းကလင်းငယ်လူစံရန်ရရှိခဲ့ကြောင်းဖာပွန်သေရကန်စောဟဲကီကပြောပါတယ
်မင်းတို့ချောင်းပြစ်တော့ရှိတယ်ဆိုပြန်နေပါငါ့မဝိုင်ဘူးလေဘူရနေနန်းပြစ်တယ်အဲ့ဒါကလင်းကြောက်ထိသွားတာလေငါ့ကိုရှက်မှန်တာပေါ့ညက်သားပြားတော့ကြီးကကိုပြီးတော့မဲဝံရွာမှာတော့မရှိတော့ပဲသူကပတ်ဝန်းကျင်ရွာတွေလိုက်ပြင်းနေတယ်ပေါ့
ဒီလဆန်းပိုင်းကနေစတင်လာတဲ့တိုက်ပွဲကြောင့်မဲဝိုင်းဒေသကရွာသားထောင်ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့သူကဆိုပါတယ်စစ်ရှောင်ရွာသားတွေဟာနှိဆက်ရရွာပြင်ဘာပုံမြို့မုံပြင်းနယ်ဘီလင်းမြို့နယ်ဘက်သိမ်းရှောင်နေကြပါတယ်ဘာပုံဒေသဘက်ထိတွေ့မှုအခြေအနေကိုမသိရသေးပေမဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မတော်တပ်ဖွဲ့တို့ဒီရက်ပိုင်းတွင်ထိတွေ့တိုက်ပွဲဖြစ်ပွားတာရှိတယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကဆိုပါတယ်
တနည်းရနေမှာပဲဒီတဲ့ဘက်မှာတော့ကျွန်တော်တို့စစ်စင်ကြီးဒေသဖွံ့ဖြိုးရေးဆန်းရှိတယ်အဲ့ဒီလမ်းကိုပြင်ထိန်လုပ်နေတဲ့ကျွန်တော်စစ်အင်ဂျင်နီယာတပ်ဖွဲ့တွေကိုအားလုံးပြစ်ခတ်ခဲ့တာရှိတယ်ကျွန်တော်ဘက်ကတယောက်တည်းရရှိသွားတဲ့ဖြစ်စဉ်လည်းရှိတယ်ဒေသဖွံ့ဖြိုးရေးလမ်းပြုတ်ပြင်ထိန်သိမ်းလုပ်တယ်ဆိုတာလည်းအနှစ်တိုင်းလုပ်နေကြအလုပ်တွေပါ
ကြောင်ကြီးမြို့နယ်မူတဲကြီးရွာဖက်တိုက်ပွဲကြောင့်ရွာသား600ကျော်နေရက်ကနေတိမ်းရှောင်နေရတယ်လို့ဒေသခံစောစိုးမြစ်ကပြောပါတယ
်အဲ့ဒီတိုက်ပွဲတွေကြားမှာခွဲတဲ့အုပ်စုတွေကကြီးရွာတွေကတော့အခုစကောဒေပကောကြီးနေရွာတော့မရှိတော့ဘူးပြေးကုန်ပြီ600ပတ်ဝန်းကျင်တော့ရှိတယ်
2022ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနှစ်စံဇန်နဝါရီလ2ရက်နေ့မှာညောင်လေးပင်ခရိုင်မိုးမြို့နယ်နဲ့ကြောင်ကြီးမြို့နယ်ထဲတဲ့ကြီးရွာအုပ်စုတွေမှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မဟာ3တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပ်မတော်အနေနဲ့ KNU တပ်မဟာ9တပ်မဟာ3ဒေသဘက်စစ်စည်ရေးကလမ်းဖောက်နေအောင်မယ်ဆိုရင်စိုက်ပွဲထပ်ဖြစ်လာနိုင်တယ်လို့ KNU တပ်မဟာ9ပြောခွင့်ရဘဒူမန်းမန်းကဆိုပါတယ်
။တော်တမန်ငါးနဲ့တမန်သုံးအဲ့ဒီမှာကြောက်ကြောက်ကလန်းကြောင်းမှာလည်းပြန်ဆောင်လုပ်မှုကိုထပ်မံလုပ်ဆောင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုချင်းမျိုးမှာဆက်ရှိနေဦးမယ်ထောင်ရဦးမယ်ဆိုရင်တော့တဲ့ကိုကြီးကတော့ချက်ဖြစ်နေလို့ရှိသေးတယ်
KNU ကမြူရာစီယုံဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးစားပေမဲ့ဆက်လက်ဆွေးနွေးပွဲတွေရပ်တန့်နေတာပါအထူးသဖြင့်တပ်ပိုင်းဆိုင်ရာကိစ္စတပ်နေရာချထားရေးတပ်လျှော့ချရေးတပ်နေမြေသတ်မှတ်ရေးအပြည့်ရနေမြေသတ်မှတ်ရေးစတဲ့သဘောတူညီချက်တွေမရှိသေးတာကြောင့်တိုက်ပွဲဖြစ်ပွားရတဲ့အဓိကပြဿနာတစ်ခုလို့လည်းဘရူမန်းမန်းကပြောပါတယ်ဖာပေါ်မြို့နယ်တွင်မြန်မာစစ်တပ်စခန်းတွေ2022ကုန်မှာရုပ်သိမ်းပေးဖို့ကရင်မျိုးရာလူမျိုးရေးတပ်မတော် KNLA ကနေကြေညာချက်ထုတ်ပြန်ပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါလက်ရှိ KNU တပ်မ9ဖာပေါ်ခရိုင်တပ်မ3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသင်းမှန်နေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့စားတာဖြစ်ပါတယ်
ရှင်များရှင်ကျမသင်္ကီထိုက်ပါတရုတ်ကုမ္ပဏီတစ်ခုရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုပါကစ္စတန်မှာလူသားတွေနဲ့နောက်ဆုံးအစ်စ်ဆန့်သက်မှုပြီးဆုံးထွက်မှာပါကန်စီနိုဘိုင်ယိုကုမ္ပဏီရဲ့ကာကွယ်ဆေးဆန့်သက်မှုအပြီးသတ်တော့မယ်အကြောင်းနဲ့ထိရောက်မှုရှိတဲ့လက္ခဏာတွေလည်းတွေ့ရကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်တရုတ်ရဲ့ကာကွယ်ဆေးကိုဆန့်သက်နေတဲ့နိုင်ငံခုနှစ်ခုမှာပါကစ္စတန်နဲ့ပါဝင်တာပါပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကနေဗီယိုရီသတင်းတောက်အိုင်ရှာထန်စီပေးပို့တဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။တရုတ်ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကိုပါကစ္စတန်မှာနောက်ဆုံးအဆင့်ဆန်းသတ်နေတာ၄လနီးပါးရှိလာပြီးဆန်းသတ်မှုပြီးဆုံးတော့မှာပါ။လူပေါင်း 18,000 နီးပါးကိုကာကွယ်ဆေးထိုးထားပါတယ်။အစောပိုင်းကာလတွေတုန်းကဆိုရင်ဆရာဝန်တွေကလူတွေကိုကိုရိုနာဗိုင်းရပ်စ်တွေထိုးသွင်းနေကြတာလို့ယူဆသူတွေရှိပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးအစီအငေါ်မတည့်တဲ့ယူဆချက်တွေလည်းအများကြီးပါရေရှည်မှာတက်ရောက်လာနိုင်ခြင်းအပေါ်စိုးရိမ်မှုတွေလည်းရှိပါတယ်မိုဟာမက်အာမီယာမာလစ်ကတော့ကာကွယ်ဆေးထိုးဖို့မသေးချာသေးပါဘူးတဲ့
ပေရတိမဟာနာကေဂျစ်မာလစ်နေပ
တ်ကျွန်တော်ကိုဘုရားသခင်ကကဲတင်ထားတာဖြစ်ပြီးဆက်ပြီးလဲကာကွယ်ပေးမှာပါကာကွယ်စစ်ထိုးရမယ်လို့မထင်ပါဘူးအဲ့ဒီတည်းမှာဘာရီပါလဲရေရှည်မှာဘာဖြစ်မလဲမသိပါဘူ
းကာကွယ်စစ်ဆန်တက်တဲ့ခုနှစ်နိုင်ငံထဲမှာပါကစ္စတန်လည်းပါဝင်တာပါကနေဒါကဒါဟိုစီတက္ကသိုလ်ကဒီအချက်လက်တွေကိုစမ်းစစ်ပါမယ်နိုင်ငံတွင်းကဆရာဝန်တွေကတော့တွေ့ရှိရတဲ့အချက်တွေအပေါ်မှာခြေနက်နေကြပါတယ်ကာကွယ်ဆေးစမ်းသပ်မှုရဲ့အကြီးအကဲဒေါက်တာအီဂျက်အာမက်ခန်ကအခုလိုရှင်းပြပါတယ
်အဘီတက်ဂျိုအလ်ဟမ်ဒူလာယေကေကွီစီရစ
်အခုထိတော့ကာကွယ်ဆေးရဲ့ဗီရပ်စုကြုံစုစုရအောင်တွေ့ရပါဘူးမျောလင့်ထားတဲ့အတိုင်းပါပဲတရက်နှစ်ရက်လောက်ကိုပူချိန်တက်တာမျိုးအရေပြားရရန်တာမျိုးလက္ခဏာလေးတွေပဲရှိပါတယ
်တရုတ်ကတော့သူ့စစ်တပ်အတွက်ကန်ဆီနိုဘိုင်ယိုရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးအဖြစ်ခွင့်ပြုထားတာပါစီကုမ္ပဏီဘက်ကတော့နိုင်ငံတကာကိုရောင်းချနိုင်ရေးအတွက်အတည်ပြုချက်မြန်မြန်ရဖို့မျှော်လင့်ထားပါတယ်။ပါကစ္စတန်အစိုးရဘက်ကတော့တရုတ်ထုတ်ကာကွယ်ဆေးနောက်တစ်မျိုးဖြစ်တဲ့ဆီနိုဖန်ကိုအလုံးရေ12သိန်းဝယ်ဖို့အတည်ပြုထားပါတယ်။နိုင်ငံတကာကအတည်ပြုထားတဲ့ကာကွယ်ဆေးတွေတင်သွင်းခွင့်လဲပုဂ္ဂလိကဆေးရုံတွေကိုခွင့်ပြုထားပါတယ်။ဒေါက်တာအီဂျက်ဆာမက်ခန်ကအခုလိုပြောပါတယ
်။လက်ခေएक वैक्सीन के ऊपर हमारा
कागज से तो မျိုးရဲ့ဝယ်အကူလို့မရနိုင်ပါဘူး2မျိုး3မျိုးလောက်ဝယ်ရနိုင်ပါတယ်ကာကွယ်ဆေးထုတ်လို့သူတွေမှာထုတ်လို့နိုင်စွမ်းအကန့်အသတ်ရှိသလိုနိုင်ငံတွေအများကြီးကိုပြည်သွင်းကြရမှာဖြစ်ပါတယ
်ဖိုင်ဇာနဲ့မိုဒါနာတို့ရဲ့ COVID-19 ကာကွယ်ဆေးတွေကပါကစ္စတန်နဲ့မကိုက်ညီဘူးလို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒီဆေးတွေကိုတိုးလောင်နိုင်တဲ့အေးကတ်စနစ်မရှိပါဘူးကာကွယ်ဆေးအမျိုးစုံတင်သွင်းမယ်ဆိုရင်လည်းပါကစ္စတန်ကလူရည်အများစုကာကွယ်ဆေးထိုးနှံရေးကနှစ်နှစ်ကျော်လောက်အချိန်ယူရနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မဆုမြတ်မောင်မ American ပြည်ထောင်စု California ပြည်နယ်တွေက Disneyland ကစားကွင်းကြီးမှာလူအများအပြားကို COVID ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ပြုလုပ်နေပါတယ်။ကရောဂါကြောင့်ဆယ်လကြာပိတ်ထားရတဲ့ကစားကွင်းကြီးရဲ့ကားပါကင်နေရာမှာဦးစားပေးအဆင့်တစ်ထဲပါဝင်သူတွေကို COVID ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းဆက်ပြီးတော့တင်ပြပါမယ်ရှင်။American ပြည်ထောင်စုအနောက်ဖက်ခြမ်း California ပြည်နယ်တွေကအချင်းကရနေရာတွေထဲမှာတစ်ခုပါတဲ့ Disneyland ကစားကွင်းကြီးဟာအခုတော့ COVID ကာကွယ်ဆေးထိုးပေးတဲ့နေရာကြီးဖြစ်နေပါတယ်။ဆေးစတင်ထိုးပေးတဲ့ဇန်နဝါရီလ23ရက်နေ့တုန်းကဆေးထိုးဖို့အတွက် online ပေါ်ကနေရက်ချင်းရထားကြတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အသက်65နှစ်နဲ့အထက်ရှိသူတွေအစောကြီးတည်းကလာပြီးတော့တန်းစီစောင့်နေခဲ့ကြတာပါ။ Disneyland ကစားကွင်းကြီးရဲ့ကားပါကင်နေရာမှာတဲဖြူတွေထိုးပြီးတော့ COVID ကာကွယ်ဆေးတွေကိုထိုးပေးနေပါတယ်။ပြည်နယ်ထဲမှာလူအမြောက်အများကိုအစုလိုက်အပြုံလိုက်ပထမဆုံးဆေးထိုးပေးမယ့်နေရာဟာ Los Angeles မြို့ပြင်နားမှာရှိတဲ့ Anaheim မြို့က Disneyland မှာဖြစ်တယ်လို့တင်းနယ်လာနေကကြေညာခဲ့ပြီးတဲ့နောက်အင်္ဂါနေ့ online ပေါ်မှာဆေးထိုးဖို့ရချင်းစပေးခဲ့ချိန်နှစ်နာရီအကြာမှာပဲစည်ရင်ပေးသူ1000ကျော်ရှိခဲ့ပါတယ်ဆေးစာထိုးပေးတဲ့ပုံထုနေမှာလည်းနိုင်ရင်နဲ့ချီတန်းစီဆောင်ရတာကို COVID ကာကွယ်ဆေးလာထိုးကြသူတွေတိတ်မှုပုံမရပါဘူး
And they once you get in it was very quick
တထဲရောက်တော့ရင်တော့မြန်ပါတယ်သူတို့စီထိုးပေးပြီးရင်စောင့်ကြည့်ကမ်းမှာ15မိနစ်လောက်ထိုင်ဆောင်ရပါတယ်အခက်ခဲမရှိပါဘူ
းကိုဗစ်ကရောဂါကြောင့် Disneyland ကစားကွင်းကြီးကိုပိတ်ထားတာဆယ်လရှိချိန်မှာလူအများအပြားကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်ကိုဒီနေရာမှာလုပ်နေတာဖြစ်ပါတယ
် I am very needle phobic so I was very
ဒီမှာစီထိုးအကြောက်တယ်သူဆိုတော့ရင်းနေတော့စိုးရိမ်တာပေါ့လေဒုတိယတစ်ကြိမ်ထပ်ပြီးထိုးဖို့ရှိတယ်ဆိုတော့လေစိတ်ပူမိပြန်ပါရောဒါပေမဲ့ကိုယ်ကျန်းမာရေးအတွက်ဆိုတော့လေထိုးရမှာပေါ့လေ
ကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးထိုးနိုင်မဲ့ပထမဦးစားပေးအဆင့်တစ်ထဲမှာပါသူတွေကိုအရင်ဆုံးကိုဗစ်ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ
် my grandma lives with me and I live with my parents as well and it's just like
ကျွန်မမိသားစုနဲ့နေပါတယ်ဖွာလဲကျွန်တော်တို့နဲ့အတူနေတာပါသူတို့အိမ်မှာပဲနေရဆိုပေမဲ့ကျွန်မကအစည်းအဝေးတွေသွားနေရတော့သူတို့ယောဂမကူးမိအောင်နေဖို့တိတ်အရေးကြီးပါတယ်။ကျွန်မမိသားစုကျွန်မတကယ်ချင်းတွေနဲ့အတန်းပေါ်တွေကျွန်မကြောင့်ယောဂမကူးအောင်ဆေးထိုးဖို့လိုပါတယ
်။ကယ်လီဖိုးနီးယားပြည်နယ်ဟာအမေရိကန်ပြည်ထောင်စုထဲမှာကိုဗစ်ကပ်ရောဂါကူးစက်ပြန့်နှံ့မှုအဆိုးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်အသွားအလာလူစုလူဝေးကန့်သတ်ချက်တွေကိုလည်းထုတ်ပြန်ထားဆဲဖြစ်ပါတယ်
။ It was very stressful and a little lonely the past year.
မနေ့ကတနေ့လုံးစိုးရင်ကြောင်းကြမှုတွေနဲ့နင်းနေတော့အထီးကျန်ဖြစ်တာပေါ့အခြေအနေတွေပုံမှန်ပြန်ဖြစ်စေချင်နေပါပြီနောက်တစ်နှစ်လောက်ဆိုရင်တော့နင်းနေတော့ပုံမှန်ပြန်ဖြစ်လိမ့်မယ်လို့ပြောလင်းရတာပါပဲရှင
်ကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးထိုးမှုနှောင့်နှေးတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်အခု Orange County မြို့နယ်ထဲမှာလည်းအစုလိုက်အပြုံလိုက်ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်စတင်နေပြီမြို့ဦးရေ3000ကျော်ရှိတဲ့မြို့နယ်ထဲမှာ အားလုံးကိုဆေးထိုးပေးနိုင်ဖို့တော့ဆေးအလုံးလောက်မရှိသေးဘူးလို့မြို့နယ်ကြီးကြပ်ရေးဘုတ်အဖွဲ့ဝင်တွေကပြောပါတယ်။ဒါပေမဲ့ဇွန်လ4ရက်နေ့မတိုင်ခင်မှာတော့မြို့နယ်ထဲမှာရှိသူအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မယ်လို့ Orange County ကမျှော်လင့်ထားပါတယ်ရှင်။ကျွန်မဆွေမြန်ပါမှာ
မင်္ဂလာပါရှင်။မြန်မာနိုင်ငံလိုအပ်မှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဖက်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မရွယ်ဘဲနဲ့ကိုဝင်ရလာတဲ့အခါမှာနောက်ဆက်တွဲဘာပြဿနာတွေဖြစ်လာသလဲဆိုတာကိုလေ့လာထားပါတယ်။ဒီဆောင်မအပြည့်စုံကို Frontier မြန်မာကသတင်းတော့ပြည့်စုံအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ။
စင်ငမာလိုရတာဘယ်ရက်ဘယ်ဒေတာမှမဆိုးမလွယ်ကူပါဘူးမြန်မာနိုင်ငံမှာတော့အခြားရက်ဒေတာတော်တော်များများမှာတက်ပိုခက်ခဲမယ်ထင်ပါတယ်ဘာလို့လဲဆိုတော့လက်မတက်ခင်အထိအပြိုစင်ဖြစ်ရမယ်ဆိုတော့အပြိုစင်ဝါးနာနဲ့စံတန်ဘိုးတွေကိုလက်ကင်ပြီးအမျိုးသမီးတွေပေါ်ခွဲခြားဖိနှိပ်ဆက်ဆံတဲ့ပက်ထရီယာကီဗမာလူဖွဲ့စည်းမှာစင်ငမာသားဖြစ်ရတာရှက်စရာအကြောင်းအရာတစ်ခုပြဿနာတစ်ရက်အဖြစ်မြင်ရှိနေကြတော့မှာပဲရုပ်ရှင်ဗီဒီယိုဇာတ်လမ်းတွေဘာသာရေးဆုံးမစာပေတွေနဲ့ပုံမြင်ဝိထုတွေမှာလည်းမိမိရဲ့လွတ်လပ်တဲ့သဘောဆန္ဒနဲ့ရွေးချယ်ခဲ့တာမဟုတ်ပဲအတင်းအဓမ္မပြုကျင့်ခံရတာကားတင်ပြေးခံရတာလိန်ကျုံပြုခံရတာစတဲ့ကိစ္စတွေမှာတော့အဆက်ကိုအတတ်နဲ့လဲရမယ်ဆိုပြီးကျူးလွန်ခံရသူမျိုးသမီးကိုအသက်ပါပေးဖို့တင်ကြားနေတာတွေဟာတွင်နေကြကြရှိနေတော့မှာရွေးချယ်မရှိပဲကိုဝင်ဆောင်ရတဲ့အခါမျိုးမှာလည်းမျိုးသမီးတွေပေါ်သာတစ်ဖက်သက်အပြစ်တင်မှုများပြီးဒီအတွက်တောင်းဝန်တရားတွေကိုလည်းအမျိုးသမီးတွေအပေါ်မှာသာမမြတ်မတပြဋ္ဌာန်းလေးရှိနေပါတယ်။မဆုမြတ်ဟာ28နှစ်အရွယ်မွတ်စလင်အမျိုးသမီးတူဦးဖြစ်ပြီးသူမရဲ့တနှစ်အရွယ်သားကလေးနဲ့အတူရန်ကုန်မှာနေထိုင်ပါတယ
်။စိတ်ချောက်ချားတာငိုးလေးတွေပါလေးရောဖြစ်တယ်။ဟိုတွေးနှုတ်လို့လည်းထင်မှာဖြစ်မှာပါ။ဘာလို့တခါတခါတရကြိုင်လဲမိုးချုံလောက်ကောင်ကြီးထိုင်ငိုလဲငိုးပြပလိုက်တဲ့ဟာလည်းရှိတာပါနော်။ခါကြိုင်ငါ့ပုံကတီလိုက်ရင်ကောင်းတော့မလားဆိုပြီးကြားထဲမှာလေအဲ့လိုငါစိတ်ပောက်တယ
်။သူမရွယ်မြို့ကြီးပြကြီးကခစ်သမီးပြိုများနီးတူလက်မထက်ခင်သူမချစ်သူနဲ့အတူအိတ်ခဲ့ပါတယ်။ပထမကျင်ကိုဝင်ရရှိတဲ့အခါမှာတော့သူမချစ်သူဟာကိုဝင်ဖြတ်ချဖို့နားချခဲ့ပါတယ်။အငင်းပွားစရာဖြစ်ပေမဲ့လက်မထက်ခင်အတွဲတော်တော်များများပြုလုပ်လို့ရှိတဲ့ရွေးချယ်မှုပါ။ဒုတိယကျင်ကိုဝင်မှာတော့သူမကိုဝင်ကိုထိမ့်သိမ့်ဆောက်ရှောက်ပြီးကလေးယူဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။
ဒီစေးရတရားရခဲ့တော့ကွယ်တဲ့စေးမဟုတ်ဘူး။အဲ့ကျတော့ငါတောက်တယ်။တောက်ရင်လည်းရတာ။နောက်ကအတက်တော့နော်။ဒါတို့အချိန်နေမှာလည်းအမပြက်စင်တာငါအတက်လည်း28နဲ့ခလေးဟိုယောက်ျားမယူဘူးဆိုရင်တော့မှခလေးနောက်တော့မှယူမယ်ဆိုလို့ရှိရင်အဆင်မပြေတော့ယူတော့မယ်ဆိုပြီးတော့ယူလိုက်တယ
်။စွန့်ပစ်ချက်ချပြီးမြန်စင်စားမှာပဲ။သူမဟာတောင်းယူလို့စိတ်မရှိတဲ့ချစ်သူရဲ့စွန့်ပစ်ခြင်းထားခဲ့ခြင်းခံလိုက်ရပါတယ်။မဆူမြအစိုးရစီကအထောက်ပံ့မရပါဘူးကလေးအချိန်လေးမှာရှာရှာပပအချိန်လုပ်ပြီးကွန်ပျူတာစီပြေးရက်ဖက်လူဖွဲ့စည်းတစ်ခုအတွက်အလုပ်လုပ်ရပါတယ်လေးသိန်းပတ်လဲသူမလာစားနေလဲကလေးတင်းဖြစ်ဖြစ်အခုဖြစ်ဖြစ်အချိန်ပိုင်းနေတဲ့တော့ခေါ်ဖို့မတက်နိုင်ပါဘူးကလေးယူဖို့ဆုံးဖြတ်ပြီးနောက်ပိုင်းမဆူမြရင်ဆိုင်ခဲ့ရတဲ့ခါတီးတဲ့အတွေ့အကြုံအခက်ခဲတွေဟာမြန်မာနိုင်ငံမှာမရည်ရွယ်ပဲကိုဝင်ရပြီးဖြတ်မချဖို့ရွေးချယ်တဲ့အခါမျိုးသမီးတွေကြုံတွေ့ရမယ့်အခက်ခဲရင်ဆိုင်ဖြစ်ရှင်းရမယ့်စိန်ခေါ်မှုခါးစည်းခံရမယ့်ဒုက္ခတောကတွေကိုပမာဆောင်ညှို့ဆုံနေပါတယ်အစိုးရထုတ်ပြန်တဲ့စီးရင်တွေ Pride အဖွဲ့အစည်းကထုတ်ပြန်တဲ့ကိန်းဂဏန်းတွေရနှစ်စဉ်တစ်တိုင်မြန်မာနိုင်ငံမှာစွန့်ပစ်ခံကလေးတွေယာနဲ့ချီရှိနေပါတယ်နောက်ပေးလမ်းကြားမိုက်ပုံမှာဖျားချောင်းကန်စေတီပထိုးမှာအိမ်ရှိတကားပေါက်တွေမှာဈေးရုံဈေးကမ်းမှာအဆရှိတဲ့နေရာပေါင်းစုံမှာဝေကင်းစားကလေးငယ်လေးတွေစွန့်ပစ်ခံရပါတယ်။အဲဒီကလေးတွေဟာပရိုက်တာမိဘမဲ့ကျောင်းတွေအစိုးရရဲ့ကလေးစောင့်ရှောက်ရေးကေယာတွေရောက်သူလဲရောက်မရောက်သူများလဲအသက်ဆုံးရှုံးကြရပါတယ်။တချီမျိုးနဲ့တနက်ချောင်းကြီးရွာကအဝါရောင်မျိုးဆက်တဲ့လူငယ်ပရိုက်တာကျောင်းမှာဆိုရင်နှစ်စဉ်တစ်တိုင်းဆယ်နှစ်လပိုင်းတစ်လပိုင်းရောက်ရင်စွန့်ပစ်ခံကလေးငယ်လေးတွေစုပြုံရောက်လာလေးရှိပါတယ်။ကျောင်းတောင်ဝကံဖုန်းကြီးကဥတေစိန်တာပါပြီးခဲ့တဲ့ဒီဇင်ဘာမှာကျွန်တော်တို့ဆရာတော်နဲ့မေးမြန်းစကားပြောဆိုခဲ့ပါတယ်
အဲအဲဒီမှာကျစ်သူများနေမှာတချို့ကလည်းပြောကောင်းတယ်တချို့ကလည်းယုံတယ်ဘာညာပြပြီးတော့လွန်ကျူးကြတာဒီလိုနေသေးပေါ့အဲ့လိုပြတာတော့မနစ်ကဖေဖော်ဝါရီမှာဖြစ်ခဲ့တဲ့လူတွေကဒီနှစ်တစ်လပိုင်းနှစ်လပိုင်းမှာတစ်နှစ်ပြည့်ပြီခလေးမွေးတာခလေးက6လလွယ်ဆယ်လကွာတာအဲ့ဒါပြတာတော့ဦးဇင်းတို့ဒီတစ်လပိုင်းနှစ်လပိုင်းမှာဘာကြီးလူကြောင်းတွေဟာနှစ်စဉ်နှစ်တိုင်းခလေးတိုးနေက
ြအမှန်တော့ဒါပူးတွဲတည်ရှိနေတဲ့လူမှုရေးပြဿနာတွေကြောင့်ပါစီးပွားရေးကြက်တဲမှုလက်မထက်ပဲကလေးမွေးတဲ့အမေတွေကိုကဲ့ရဲ့အပြစ်တင်မှုလိင်ပညာပေးကင်းမဲ့မှုစတဲ့အကြောင်းအရာတွေအကုန်လုံးဟာဒီပြဿနာကိုပံ့ပိုးပေးနေပါတယ်ဗမာအစင်လာရဆိုရင်တမိဤစားမြတ်လက်ထက်ထိန်များဖို့၃နှစ်၃ဘုံစ조사ကြရတာပါလက်မထက်ကနှစ်ဖက်လူကြီးများထံအထူးသဖြင့်မင်္ဂလိရှင်တန်တောင်းရန်ယူကြရပါတယ်လက်ထက်ပြီးမှသာလင်မယားအတူနေအတူအိတ်ကြရတာပါပူကောင်းမှုတော်လည်းကောင်းပူဆိုးမှုတော်လည်းကောင်းဒီလို၃နှစ်၃ဘုံဆိုတာတွေဟာအတိတ်မှာကြံခဲ့ပါပြီအထူးသဖြင့်မျိုးပြမှာဆိုရင်လူငယ်တွေကြားလက်မထက်ခင်အတူနေအတူအိတ်ကြတာတွေဟာအဆမ်းမဟုတ်တော့ပါဘူးဒါပေမဲ့တစ်ဖက်မှာခင်မီလေးမညာပေးမှုတွေကအားနည်းနေပါသေးတယ်လူငယ်တော်တော်များများကလည်းတားဆက်ချာနီးများနဲ့အလံဝင့်နေစေဖြစ်ပါတယ်ကိုပိုင်ဟာအသက်26နှစ်အရွယ်ရန်ကုန်မှလူငယ်တူဖြစ်ပါတယ်2018သူတို့တက်ကတူတက်နေတော့မှာပဲကိုပိုင်ကောင်းပါလေကိုဝင်ရပါတယ်ကိုပိုင်ကအတူနေပြတဲ့အချိန်ဒီမှာကွန်တုံးသုံးတာရှားတယ်အလွာပါလဲကဘာချားသလိုခံစားရလို့သူပိုင်မကြည့်ခင်ထီတော့ပြဿနာကိုမဟုတ်ခဲ့ဘူးဆိုပြီးပြောပါတယ်သူတို့နှစ်ယောက်ဟာကိုဝင်ဖြတ်ချဖို့ဆုံးဖြတ်ခဲ့ကြပါတယ်ကောင်မလေးမှာကိုဝင်ကိုလည်းလူမသိအောင်ဖုံးရဖြတ်ချဖို့နီလန်းလဲရှာရဟမ်မပြအောင်လဲနေရနဲ့တော်တော်ကိုဖိအားတွေများအကြီးကျယ်စိတ်ဆင်းရခဲ့ရပါတယ်အဲ့ဒီအတွေ့အကြုံကြောင့်ဂူဒီစိတ်ထိခိုက်ရစဲလို့လည်းပြောပါတယ်ကိုဝင်ကိုခိုးကြောင်ခိုးဝဲတတိစိတ်ဖြတ်ချနေကြတာဟာဒီကိစ္စပေါ်မှာဝိုင်းဝန်းဝေဖန်ကဲ့ရဲ့ပြစ်တင်ကြလို့ဆိုတဲ့အကြောင်းပြချက်တစ်ခုတည်းအကြောင်းတော့မဟုတ်ပါဘူး။နောက်ရေးကြည့်တဲ့အကြောင်းရင်းကမြန်မာနိုင်ငံမှာမိခင်အသက်အန္တရာယ်ကိုကာဝယ်ဖို့ကလွယ်ရင်ကိုဝင်ဖြတ်ချတာဟာတရားမဝင်ပါဘူး။ဒီကိစ္စငွေတန်းနဲ့ထောင်တန်းစနစ်အထိအပြစ်ပေးလို့ရနေပါလေ။ဗမာဗုဒ္ဓဘာသာလူ့အဖွဲ့အစည်းကလည်းဘလို့အခြေအနေမျိုးမှာဖြစ်ဖြစ်သူ့အသက်သက်ချင်းကိုတားမြစ်ထားပြီးငါးမသီလမှာထိတ်ဆုံးကရှောင်ကျင်ရတဲ့အမှုဖြစ်ပါတယ်။ဒါကြောင့်ဗမာလူ့ဖွဲ့စည်းမှာအမျိုးသမီးရဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်ခွင့် pro choice တဲ့ science ကလေးငယ်ရှင်တန်ရေး pro life ကိုဦးစားပေးဖို့များပြီးကိုဝင်ဖြတ်ချခြင်းကိုပြစ်ဒဏ်ဖြစ်မှဖြတ်သိမ်းဖို့အလားအလာကနည်းနေသေးပါတယ်။တိုက်ချီမျိုးနဲ့မှာဝိုင်အောင်မျိုးဆက်တဲ့လူငယ်ဖုံးချောင်းဆိုရင်လောလောဆယ်မွေးကင်းစားမှ9နှစ်ရှင်းတဲ့သားအရွယ်အထိကလေးပေါင်း200ကျော်ကိုပြုစုဆောင်လျှောက်လျက်ရှိပါတယ်။
ဒီကြောင်းမှာကြီးကြတယ်တချို့ကလေးတွေကြတော့မိဘတော့ရှိတာပေါ့ဒါပေမဲ့တချို့တွေကြတော့ဒီသူတို့မှာစားဝတ်နေရေးအချင်းမပြေကြဘူးရန်ဆင်းရဲကြတယ်မိဘတွေရှိတယ်ပေါ့ဆောက်ကမှာရက်တိပေါ်တော့ခက်ခဲတဲ့မိဘတွေကြတော့သူတို့ချိန်မှာဒီကလေးတွေသူတို့လက်ထဲမှာရှိနေတဲ့အချိန်ဒီပိုင်းရကြောင်းတွေကိုနားအလိုက်လို့ရှိရင်ဒီကလေးတွေကချိန်နိုင်စားတဲ့တင်ရမယ်စားဝတ်နေရေးလည်းအဆင်ပြေမယ်ပေါ့
ဥတီစိန်နာနဲ့အခြားတန်ကတော့၄ဦးဟာဒီကလေးငယ်200ကျော်ရဲ့အုတ်ထင်းသူတွေဖြစ်ပါတယ်ကျောင်းမှာကလေးထင်း19ယောက်ခန့်အပ်ထားပြီးကုသိုလ်ဖြစ်ဆရာအောင်များလည်းမကြာမကြာလာရောက်ကြည့်ရှုဆောင်ရှောက်လျက်ရှိပါတယ်။အချို့ကလေးတွေဆိုရင်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာယောဂဝေဒနာများခံစားနေရပါတယ်။ကလေးတယောက်ဆိုရင်ရောက်ခါစားကရေလုံးဝချိုးပြီးလို့မရဘူးလို့ဦးတေစိန်နှောင်းကပြောပါတယ်
။ဘာဖြစ်လဲဆိုတော့ဆင်းမြစ်ကိုရှာကြည့်တော့မှနောက်ပိုင်းသူ့နောက်ကျောင်းရာဇဝင်လိုက်ကြည့်တော့မှသူကမမေ့ရှိဘူး။ပထွေးနဲ့နေရပထွေးကသူ့ကိုနှိမ့်ချတယ်ပဲပြောမှာပေါ့။နှိမ့်ချတော့ဒီဆိုကောင်ကဘာရေတဲ့တွေဘာတွေမှာနှစ်တာပါအဲ့ဒါဆိုတော့ရေကိုကြောက
်တခြားမိရမဲ့ကလေးတွေကတော့အစိုးရတီတောင်ထားတဲ့ကလေးဆောင်ရှောက်ရေး KRC ကိုဖြစ်ဖြစ်မြောက်တကုံမှာ2018တုန်းကမင်းသမီးခိုင်နှွေတီထောင်ထားပြီးငွေကြီးအတော်တောင်တင်းတဲ့ကလေးဆောင်ရှောက်ရေး KRC ကိုပဲဖြစ်ဖြစ်ရောက်ရှိကြပါတယ်ခိုင်နှွေရင်သွေးလေးများကဟာလောလောဆယ်မှာဆိုရင်မွေးကင်းစားမှ2နှစ်ယောက်ကလေးငယ်39ယောက်ဆောင်ရှောက်ထားပြီးအဲ့ဒီထဲက9ယောက်ဟာတက်ငယ်မတင်းရဲ့ဘေးထွက်ရလဒ်တွေဖြစ်ပါတယ်။ဆရာတော်ဦးတေစိန်နာကတော့ဒီလိုပြဿနာတွေရောပါဖို့ဆိုရင်တိုင်းပြည်ကနေစနစ်တကျအစီအစဉ်တွေရေးဆွဲဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်
။သူတို့တွေးတာကတော့ဟိုတိုင်းပြည်ကနေအဲ့လိုမျိုးထေချာစနစ်တကျကွက်ဆွဲမယ်ဆိုရင်တော့တပြေးပြေးတော့ဒါတွေရောပါသွားမယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာကသတင်းတောက်ပြေဆောင်အောင်ဒိုးအတန်ကအေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ တို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျူနိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ 8:00 နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်တူတဲ့နာအခွဲကတင်ဆက်တဲ့တိဗုအစီအစဉ်ကနေကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုကိစ္စအရင်းနဲ့ပတ်သက်လို့ညာလင်းတဲ့တူတဲ့နာအခွဲကတွေးရှိထားတဲ့လေးလာတွေးရှိချက်တွေကိုဆွေးနွေးပေးသွားမယ့်အစီအစဉ်တူတဲ့နာအစီအစဉ်တစ်ခုလည်းဖြစ်ပါတယ်တိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့အစီအေးပလိပခါတွေဒေသခံလူထုပေါ်ရိုက်ခတ်မှုတွေနဲ့လူမျိုးစုတွေရဲ့အကြက်တဲ့တွေနဲ့ပတ်သက်ပြီးတွေးရှိထားတဲ့အချက်တွေပေါ်အခြေခံပြီးတော့ဒီဘက်ကဆွေးနွေးသွားမှာဖြစ်ပါတယ်ကျမအေးဟန်ပါအေးဒီခေတ်ကလည်းစစ်နယ်ငင်းငင်းရေးကိစ္စတွေကိုဆက်ပြောကြရအောင်အမားတို့ကသုတေသနတရှိချက်တွေကိုပြောမှာဆိုတော့သုတေသနနီးနာတိုင်းပဲအခရာစင်လိုက်ကနေဆက်ပြောရင်ကောင်းမယ်ထင်တယ်
โอเคဟုတ်ပြီမှညီမတို့ရှာဖွေတွေ့ရှိထားတဲ့အချက်လက်တွေကလည်းများတော့အရင်ဆုံးပြင်ပြနေရပဲဆက်လိုက်ကြရအောင်ဒီဇင်ဘာ28ရက်နေ့ကနေ January 6ရက်နေ့အထိကရင်ပြည်နယ်မှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်ခဲ့တယ်မှာဟိုဖြစ်ပွားတဲ့ဒေသတွေကတော့တက်မဟာ3ညောင်လေးပင်ခရိုင်မှာ3ချိန်နောက်တက်မဟာ7တထုံခရိုင်မှာ1ချိန်နဲ့နောက်တက်မဟာ5ဖပွန်ခရိုင်မှာဖြစ်ခဲ့တယ်ပေါ့နော်ဖပွန်ခရိုင်မှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ကတော့ညီမတို့မသိရပါဘူးဒါပေမဲ့လည်းဒီဖပွန်ခရိုင်မှာဖြစ်တဲ့အချိန်မှာတော့မြန်မာတပ်မတော်အပြင်နေသားဆောင်တပ်ကပါဝင်ပြီးတိုက်ခိုက်ပေးတာမျိုးရှိပါတယ်ဟိုဖြစ်ပွားရတဲ့အကြောင်းရင်းတွေကတော့မြန်မာတပ်မတော်ကရိတ်ခါရွှေ့ပြောင်းနဲ့ရိတ်ခါသိမ်းဆောင်တဲ့အခါမှာပေါ့နော်ဟိုသဘောတူညီချက်တွေကိုမလိုက်နာတာနောက်ပြီးတော့တက်ပြောင်းရွှေ့တာဒီတက်ချဲ့တာဒီပြီးတော့သဘောတူညီချက်မရှိဘဲနဲ့လမ်းဖောက်လုပ်တဲ့ကိစ္စတွေအဲ့ဒါတွေကြောင့်ပဲဖြစ်တာပါအမအဓိကတော့အမအေ GMC အပါဝင် NC မှာပါဝင်တဲ့ပြဋ္ဌာန်းချက်တွေကအသက်ဝင်မနေဘူးလက်တွေ့မှာအကောင့်ထက်ဖော်မနေနိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဒေသခံတွေအနေနဲ့ကတော့စီးရေးပဋိပက္ခတွေကိုကြောက်လန့်ကြတယ်နောက်ဒီထက်ပိုပြီးစစ်ပူလာမှာကိုလည်းစိုးရိမ်ကြတယ်အဲ့ဒါကြောင့်သူတို့တွေက2020ဒီဇင်ဘာ30ရက်နေ့နဲ့2021 January 6ရက်နေ့တို့မှာဆန္ဒပြတောင်းဆိုခဲ့ကြတယ်သူအဓိကကတော့ဆက်ဆန့်ချင်ရင်းနဲ့ငြိမ်းချမ်းရေးအတွက်ပေါ့နော်အမတက်စခန်းတွေကိုပြောင်းရွှေ့ပေးဖို့ဖယ်ရှားပေးဖို့နောက်ပြီးတော့ကြတော့ NC မှာလက်မှတ်ထိုးထားတဲ့ဖက်အကောင်ဆောင်တွေနဲ့နိုင်ငံရေးအသီးသက်တွေဒီကိုပေါင်းဝင်ဖြည့်ရှင်းပေးဖို့အဲ့လိုမျိုးတွေကိုသူတို့တောင်းဆိုခဲ့ကြတယ်။အရက်ဘက်အဖွဲ့အစည်းအနေနဲ့ကလည်းတောင်းဆိုချက်တွေ၊ညင်ညာချက်တွေထုတ်ပြန်တာမျိုးတွေလည်းရှိတယ်။အဲ့တော့ကရင်ပြည်နယ်ရဲ့စီးရေးအခြေအနေကိုသုံးသပ်ကြည့်ရမယ်ဆိုရင်ဟိုမြန်မာနိုင်ငံတစ်ခုလုံးရဲ့ညင်ချမ်းရေးလုပ်ငန်းစဉ်မှာဒီဟိုစစ်ပွဲအခြေအနေကအများကြီးအန္တရာယ်ရှိတယ်။စိုးရိမ်စရာကောင်းတယ်ဆိုတဲ့အထိပ္ပယ်လည်းမှပါဝင်တယ်။အမရဲ့နောက်ထပ်စိတ်မကောင်းစရာကောင်းတဲ့သတင်းတစ်ခုကတော့ကန်ကြီးထောင်မြို့နယ်ဟိုဘဲဂရက်ကျေးရွာမှာရှိတဲ့ကရင်မျိုးသားကောင်းဆောင်စောပါဦးကြီးရုပ်ထုကိုဖယ်ရှားလိုက်ရတဲ့ကိစ္စပေါ့နော်အမဟိုညီမတို့မြန်မာနိုင်ငံမှာကမတူကွဲပြားတဲ့လူမျိုးစုတွေရှိတယ်ကိုယ်ခွေယုံကြည်မှုတွေဘာသာစကားတွေယဉ်ကျေးမှုတွေအရတစုနဲ့တစုမတူညီကြဘူးအဲ့တော့ဒီလိုမတူတဲ့တမိုင်းကြောင်းကလာတဲ့သူရဲကောင်းတွေရဲ့ကိုယ်ပိုင်ထင်းနဲ့ကိုယ်ပိုင်တမိုင်းကြောင်းကိုညီမတို့ကလေးစားပေးရမယ်တန်ဖိုးထားပေးရမှာပဲဖြစ်တယ်အဲ့တော့ Federal ပြည်အောင်စုပေါ်ပေါက်လာဖို့အတွက်ရှောက်လန်းနေတဲ့မြန်မာနိုင်ငံမှာဒီလူမျိုးစုတွေအကြာပေါ့နော်လူမျိုးရေးအနေများလူမျိုးရေးအနေများပေါ့လူရေးအနေများပေါ့မူတည်ပြီးတော့လကောက်ဒါမှမဟုတ်လေအာဏာခွဲဝေမှုအနေများပေါ့မူတည်ပြီးလကောက်အဲ့လိုမျိုးအနိုင်ကျင့်ပိုကြရတယ်ကမလုံတဲ့ဘူးအဲ့ဒီအစားအပြန်အလှန်လေးစားတာနောက်ပြီးတော့ညှိနှိုင်းဆွေးနွေးတာမျိုးဆိုတာမျိုးပဲလုံတဲ့နေမှာ ဒီကနေပြီးတော့ဘလို့ဖြစ်လာနေလဲအစားပိုင်းကတော့ဟိုလူမျိုးတစ်မျိုးဘာသာတစ်ခုပါပဲဟိုဥစည်းတာပေါ့နော်လွှမ်းမိုးတာအနိုင်ကျင့်တာမျိုးပဲဖြစ်လာနေတယ်ဒါပေမဲ့နောက်အနာဂတ်မှာတော့လူမျိုးတစ်ခုဘာသာတစ်ခုဖျောက်ဖျက်ဖို့အတွက်ကြိုးစားလာနိုင်တယ်ဖျောက်လဲဖျောက်ဖျက်လာနိုင်တဲ့အနေအထားရှိတယ်ဒါလို့ဖြစ်တယ်ဆိုတာအင်မတန်ကြောက်စရာကောင်းပါတယ်မှာအခုလူမျိုးမှာရေကရင်လူမျိုးတွေအတွက်တစ်ဖက်ကလည်းစစ်ကိုကြောက်ရလက်နက်ကိုကြောက်ရတခြားစစ်ရေးကြမ်းတဲ့ဒေသမှာလည်းကိုယ်တမိုင်းချောင်းကိုချင်းချောက်ခံရတယ်ဆိုတာဟိုမခံကျင်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ညီမကတော့စဉ်းစားမိတယ်ငြိမ်းချမ်းရေးတိဆောက်တယ်ဆိုတာကအပြန်အလှန်ကြားမှာယုံကြည်မှုတိဆောက်ခြင်းကအဓိကအခြေခံအကြဆုံးအချက်ပဲဖြစ်တယ်။ဒါပေမဲ့အခုလိုအပေါ်မှာပြောခဲ့တဲ့လုပ်ရက်တွေကဒီယုံကြည်မှုတိဆောက်တယ်ဆိုတာနဲ့ပို့ပြီးတော့အလံဝေသွားစေနိုင်တယ်ပေါ့နော်။ဟိုတခြားတစ်ဖက်မှာလည်း AOD တိုင်းရဲ့ကရင်တိုင်းသားရေးရာဝန်ကြီးနဲ့နေလုံဝန်ကြီးကတော့ဒီစောပေါ့ကြီးရုပ်ထုကိစ္စနဲ့ပတ်သက်ပြီးအုတ်ချုပ်ရေးပိုင်းရပဲဆက်လက်သွားဆိုသွားမယ်လို့ပြောထားတာမျိုးတွေရှိတယ်။ဒါကတော့သူတို့ကမတူညီတဲ့နေရာတွေမှာပြောခဲ့တာဆိုပေမဲ့အဲ့လိုဒီကိစ္စပေါ်မှာအရက်ဘက်တက်ဘက်သဘောထားအသတိထားဖွယ်ကောင်းလောက်အောင်ကိုတူညီနေတယ်
ဟုတ်တယ်နော်ရခိုင်တပ်တော်နဲ့ပတ်သက်ပြီးတော့တက်မတော်ကအကြမ်းဖက်ဆိုတဲ့စကားလုံးကိုမတုံ့နှောတဲ့အခြေမျိုးမှာဒီအကြမ်းဖက်စကားလုံးအတုံးအနှုံးကိုပြက်ပြက်ဖို့ဆိုလို့ရှိရင်ဒီအစိုးရကိုပြန်ပြီးတော့တင်ပြရမယ်ဆိုတာမျိုးတွေကတစ်ဖက်မှာပြောဆိုတာမျိုးတွေကတွေ့ရတော့ဟောဒါကသတိထားစရာကောင်းတယ်အပြိုင်မှုတွေရှိနေတယ်လို့လည်းယူဆလို့ရတယ်ဘုချုပ်စောပါဘူးရုပ်ထုကိစ္စကိုဆက်ပြောပါဦး
ဟုတ်ကဲ့မှာဘဲခဲ့ရဒေတာကန်ဒီနဲ့ကရင်လူထုကတော့ကရင်နေတူးနေမြတ်တစ်ခုခုမှာဒီရုပ်ထုကိုပြန်လဲစိုက်ထုတ်ခွင့်ရမယ်လို့ယုံကြည်ကြတယ်။ဟိုညီမတို့အနေနဲ့လူမျိုးစုတွေရဲ့စံတန်ဘိုးတွေကိုလေးစားရမယ်။နောက်သူတို့ရဲ့ဒန်းတူညီကွန်ရရှိမှုတွေအခွင့်အရေးရရှိမှုတွေကိုညီမတို့စူးစမ်းလုပ်ဆောင်ပေးရမယ်။အဲ့ဒါကြောင့်မလို့အစိုးရဦးကြီးရုပ်ထုကိုပြန်လဲစိုက်ထုတ်ပေးဖို့စူးစမ်းပြီးရင်လည်းကရင်ကုန်သိက္ခာကိုလေးစားသမှုပြုရပါမယ်။ကရင်ပြည်နယ်နဲ့လက်ရှိစစ်နယ်ငြိမ်းချမ်းရေးအနေအထားကိုတောင်းတရမယ်ဆိုလို့ရှိရင်တော့ GMC ကဟိုလက်နက်ကိုင်အဖွဲ့အစည်းနှစ်ခုချမှာအပြန်အလှန်စောင့်ကြည့်နေတယ်ဆိုတဲ့ပုံစံမျိုးဆိုတာထက်ပေါ့နော်လက်ရှိ GMC ထက်ပိုအားကောင်းတဲ့အဖွဲ့အစည်းတတိယအင်အားစုတစ်ခုကိုဖိတ်ခေါ်ရမယ်သူ့ကိုထက်ထက်ဝင်ဝင်ထိထိရောက်လှုပ်ဆောင်နိုင်ဖို့အတွက်ဟိုအခင်းချင်းတစ်ခုကိုဖြည့်ရှင်းပေးရမယ်လုပ်ပေးရမယ်လို့တော့ယူဆတယ်မှာ
ဒါကတော့ရှင်မောစရာပဲပေါ့နော်ဒီအဲ့ဒါနဲ့ဆက်ဆက်ပြီးတော့အမကရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုဆက်ပြီးတော့ဆွေးနွေးကြည့်ခြင်းနဲ့ဒီရခိုင်ပြည်နယ်မှာ2020နိုဝင်ဘာလ12ရက်နေ့မှာမြန်မာတပ်မတော်နဲ့ဒီရခိုင်တပ်တော်တို့ကငင်းညမ်းရေးနဲ့ရေကောက်ပွဲနဲ့တပ်ဆိုင်တဲ့ကြေညာချက်တွေကိုအပြန်အလှန်ထုတ်ခဲ့ကြတယ်။ထုတ်ပြီးတဲ့နောက်ပိုင်းမှာသူတို့ကဝင်ဆိုင်တိုက်ပွဲဖြစ်တာတွေမရှိတော့ဘူး။မရှိတော့ဘဲနဲ့ဒီဆွေးနွေးပွဲတွေကို online မှာရောပြင်မှာပါလုပ်လာကြတယ်။အခုနှစ်ထဲဇန်နဝါရီလ1ရက်နေ့မှာဆိုလို့ရှိရင်ရခိုင်တပ်တော်ပါဝင်တဲ့ညီနောင်မဟာမိတ်3ဘွဲ့ကသူတို့ဖေဖော်ဝါရီလကုန်ထိအပြည့်အသက်တန်းတိုးတယ်ဆိုပြီးတော့ကြေညာခဲ့တယ်။ဒီမြန်မာတပ်မတော်ဘက်ကလည်းဇန်နဝါရီလကုန်ထိတက်တန်းတိုးတယ်ဆိုပြီးတော့အပြည့်ရက်တက်တန်းတိုးတယ်ဆိုပြီးတော့ကြီးညာခဲ့တယ်။ဒီမှာအံ့ဩဖို့ကောင်းတာကဟိုစီးရဲလုံချမှုတွေနဲ့ရင်ဆိုင်တိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်ကတော့ပါလာခဲ့ပြီးတော့ဒီတိုက်ပွဲတွေရက်နေတာနှစ်လလောက်ရှိပြီဖြစ်တဲ့ရခိုင်ပြည်နယ်ကတော့ဒီအပြည့်ရက်တက်တန်းတိုးတဲ့ထဲကိုပါမလာခဲ့ဘူးဆိုတော့အမှားတွေ့ရတယ်။တိုက်ပွဲတွေမရှိတော့ပေမဲ့ဒီစစ်ရဲနောက်ဆက်တွဲဖြစ်တဲ့မြေမြုံမိုင်းပေါက်တာရောဂျူသားဂျူသားဖြစ်တယ်ပေါ့နော်ဒီလက်ရှိရပိုင်းမှာအတွင်ကိုဟိုကြောက်တော်မျိုးနဲ့ကဒေသခံတူကဒီမြေမြုံမိုင်းထိရာဖြစ်ခဲ့တယ်သူကအမျိုးသမီးသူ့ရဲ့လက်နဲ့ဒီမျက်လုံးတွေကိုထိခိုက်တဲ့အရာရှိခဲ့တယ်ဒီ6နောက်ဆိုလို့ချင်းခြေချင်းဝင်းအောက်ကနေပြီးတော့ဒီပြတ်ထွက်တဲ့ဟာမျိုးအထိဖြစ်ခဲ့တယ်ဒါကဟိုစစ်ပွဲတွေမရှိတော့ပေမဲ့စစ်ရဲနောက်ဆက်တွဲတွေကိုဒဏ်ကိုခံရတဲ့သဘောမျိုးပေါ့နော်ဒီလက်ရှိပြစ်ခတ်ရဆဲထားတဲ့အခြေအနေကလည်းတေချာရရတဲ့အခြေအနေမျိုးမဟုတ်တော့ဟိုတိုက်ပွဲတွေမတော်တဆမြန်ပြန်ဖြစ်ခဲ့လို့ရှိရင်ဒီဒီထက်ပိုဆိုတဲ့အနေထားယူလို့မြင်သိလာနိုင်ပွဲရှိရဲ့ပေါ့နော်ဒီလက်ရှိရခိုင်ပြည်နယ်ကဒီဒုက္ခသည်စစ်ပေးဆောင်ဒုက္ခသည်စခန်းမှာဆိုလို့ရှိရင်ဒုက္ခသည်တွေက2,000ရနေပြီးတော့2,000ကျော်လောက်ပြီးရှိရဲ့ဒီစစ်ပွဲတွေဆက်စတဲ့ရက်တဲ့ကာလမှာသူတို့တည်းကအချို့ကနေရက်ကိုပြန်သွားခဲ့ပြီးမဲ့ဒီစစ်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ဒီဇင်ဘာလကုန်လောက်မှာဒီဒုက္ခသည်စခန်းကြီးကိုပြန်ရောက်လာကြတာမျိုးတွေရှိရဲ့ဒီရခိုင်တပ်တော်ရခိုင်တပ်တော်ကနေပြီးတော့ဒီဇင်ဘာလမကုန်ခင်ရေကောက်ပွဲကိုကျင်းပပြီးဟိုတောင်းဆိုတာတွေမတုံ့ပြန်တာတွေဒီတက်စကန်တွေဆက်ပြီးဆွဲထားတာတွေအင်တာနက်ဆက်ပြီးဖြတ်တောက်ထားတာတွေဒီဒုက္ခတက်စကန်တွေအတွက်တယ်ယူရိတ်ခါတယ်ယူလမ်းကြောင်းတွေကိုဆက်ပြီးတော့ပိတ်ထားတာတွေကဒါကဟိုစစ်ပွဲတွေခဏရထားပြီးဒါကလွဲပြီးတော့ဟိုထူးခြားတဲ့ထူးခြားလာတာမျိုးမရှိဘူးဆိုတဲ့ခံစားချက်မျိုးတွေပြီးတော့ကြောက်ရွံ့စိတ်တွေကိုဖြစ်ပေါ်စေရဲလို့ယူဆတယ်ဒီဇင်ဘာလ30ရက်နေ့မှာရခိုင်တပ်တော်ကစေဦးစီးချုပ်ဗိုလ်ချုပ်ထူးမြတ်နိုင်တဲ့ဒီတပ်မမြန်မာတပ်မတော်ကဒုတိယဗိုလ်ချုပ်ကြီးရာပေးတော်ကအွန်လိုင်းမှာဆွေးနွေးပွဲလုပ်ခဲ့တယ်။အဲ့ဒီရဲ့ရလကဒီရေကောက်ဝယ်မတိုင်ခင်မှာဖမ်းဆီးထားခဲ့တဲ့ဟိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဒီ NLD ကအမလောင်း3ဦးဒီကျမကြီးမကောင်းတဲ့တပ်မတော်သား3ဦးရခိုင်လူမျိုးရေးပါတီ ARP ကဒီတပ်ဖွဲ့ဝင်4ဦးကိုဟိုရခိုင်တပ်တော်ဘက်ကပြန်လည်လွှတ်ပေးခဲ့တယ်။ရခိုင်တပ်တော်ကအစိုးရကနိုင်ငံရေးအရာဖမ်းဆီးထားတဲ့ရခိုင်နိုင်ငံရေးသမားတွေနဲ့ပြည်သူတွေကိုပြန်လွှတ်ပေးဖို့မြစ်တာရက်ခံခဲ့တယ်။နိုဝင်ဘာလတည်းကဟိုတောင်းဆိုထားတဲ့ဒီရေကောက်ပဲမကျင်းပရသေးတဲ့ဒေသတွေမှာရေကောက်ပဲပြန်လဲအမြန်ဆုံးပြန်လဲကျင်းပပြီးဖို့ကိုလည်းလိုလားတော့မှဖြစ်တယ်မြန်မ
ညီမတက်မတော်ကဆွေးနွေးဒီနှစ်ဖက်တက်ဖွဲ့တွေပေါ့နော်သူတို့နှစ်ဖက်တက်ဖွဲ့တွေတွေ့ပြီးတော့ဆွေးနွေးတော့ကရခိုင်တက်တော်ဘက်ကတောင်းဆိုခဲ့တဲ့ဟိုအန်အန်ညို့နဲ့ဓာတ်လက်ကြီးရွာအုပ်စုကကုန်းလန်းတွေကိုပြန်ဖွင့်ပေးခဲ့တယ်ဒါပေမဲ့ရေလန်းတွေကိုတော့တက်ပေါ်တော်ဘက်ကထပ်ပြီးတော့ထိန်းချုပ်ထားဆဲဖြစ်တယ်ဇန်နဝါရီလ၄ရက်နေ့တိုပိုက်မှာဒီရခိုင်နိုင်ငံရေးသမားတွေအပါအဝင်တနိုင်ငံလုံးမှာရှိတဲ့နိုင်ငံရေးသမားတွေနိုင်ငံရေးကြောင့်ဖမ်းဆီးခံရတဲ့လူတွေကိုပြန်လွှတ်ပေးဖို့မျှော်လင့်ခဲ့ပေမဲ့ဒါကလက်ရှိအထိဖြစ်မလာသေးဘူးရေကောက်ခွဲနဲ့ပတ်သက်လို့ပြည်ထောင်စုရေကောက်ခွဲကော်မရှင်ကတရားဝင်တုတ်ပြန်တာမျိုးတွေတုတ်ပြန်ပြောဆိုတာမျိုးတွေမရှိသေးဘူးတက်မတော်ကတော့ဟိုရေကောက်ခွဲနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်မှာရေကောက်ခွဲကျင်းပဖို့ကြံခဲ့တဲ့နေရာတွေရှမ်းပြည်နယ်မှာရေကောက်ခွဲကျင်းပဖို့ကြံခဲ့တဲ့နေရာတွေမှာရေကောက်ခွဲပြန်လဲကျင်းပပေးဖို့ဆိုပြီးတော့တိုက်တွန်းတယ်တမရယုံကပြောရဆိုဝင်ရှိသူဥစော်တီကတော့ဒီရေကောက်ဝဲပြန်လဲကျင်းပဖို့တမရတော်ကတိုက်တွန်းပေမဲ့လည်းလက်တွေ့လုပ်ငန်းတွေလှုပ်ဆောင်မှုအတွက်ဟိုလုံခြုံရေးအာမခံအချက်ကိုဘယ်အဖွဲ့အစည်းမှပေးထားတာမျိုးမရှိဘူးလို့တော့တုံ့ပြန်ခဲ့တယ်။ရခိုင်တပ်တော်အနေနဲ့ဖမ်းဆီးထားတဲ့လူတွေကိုပြန်လွှတ်ပေးခဲ့တဲ့လောက်ရကဒီငိမ့်ငိမ့်ပုံမှာကြီးမားတဲ့မျှော်မှန်းချက်တစ်ခုရှိတာကိုဖော်ပြမှုတစ်ခုလို့မြင်တယ်။ဒီပုံမှာအစိုးရနဲ့တမရတော်ကအပြုသဘောဆောင်တဲ့တုံ့ပြန်မှုမျိုးတွေလှုပ်ဆောင်ဖို့လိုတယ်။ဒါမှသာယုံကြည်မှုတွေခိုင်မာအကောင်းလာပြီးတော့ရခိုင်တပ်တော်အတွက်လည်းငိမ့်ငိမ့်အတွက်ဒီအပေါင်းသဘောဆောင်တဲ့ကိစ္စတွေကိုထပ်တိုးလှုပ်ဆောင်ဖို့တွန်းအားတစ်ခုဖြစ်လာလိမ့်မယ်
။ဟုတ်ကဲ့မှညီမတို့ရှေ့ပိုင်းမှာကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်အကြောင်းကိုဆွေးနွေးခဲ့ကြရပေါ့။အဲ့တော့အခုရှမ်းပြည်နယ်အကြောင်းနည်းဆွေးနွေးကြည့်ရအောင်လေရှမ်းပြည်နယ်မှာဒီ10ရက်အတောအတွင်းမှာတိုက်ပွဲစုစုပေါင်း16ကြိမ်ဖြစ်ခဲ့တယ်။ဖြစ်ခဲ့တဲ့ဒေသတွေကတော့ဒီဘော၊နမ်မတူ၊ကြောင်မင်းနဲ့နောက်မန်တုံဒေသတွေမှာဖြစ်ခဲ့တာပါမှာ16ကြိမ်ကတော့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တို့ကြားမှာဖြစ်ခဲ့တာပါ။ဒီ January လ2ရက်နေ့မှာဖြစ်ခဲ့တဲ့ TNL နဲ့ RCSS တို့ရဲ့တိုက်ပွဲကြောင့်နမ်တူမျိုးနဲ့ပန်ချင်ရွာမှာလက်နက်ကြီး6လုံးကျခဲ့တယ်။ဒီလက်နက်ကြီး6လုံးကြခဲ့လို့လီအင်တစ်ခုနဲ့ဘာသာရေးအဆောက်အဦတစ်ခုလည်းပျက်စီးခဲ့တယ်ဆိုပြီးဒေသခံတွေကပြောထားတာရှိတယ်။နောက် January 4ရက်နေ့တိုက်ပွဲအပြီးမှာတော့အဲ့ NAM2 မြို့မှာပဲနေအိမ်စုပေါင်း55လုံးပျက်စီးတယ်ဆိုတာသိရတယ်အမ။ထုံးစံတိုင်းပေါ်မှာရစ်ပွဲတွေရဲ့နောက်ဆက်တွဲဖြစ်တဲ့ဟာတော့စစ်ဘေးရှောင်စခန်းကိစ္စတွေစစ်ဘေးရှောင်နေတဲ့နောက်လူခွင့်ရချိုးပေါက်ခံရတဲ့ကိစ္စတွေပဲဖြစ်တယ်။အဲ့တော့ January 2ရက်နေ့ကဟိုအပြီးမှာတော့ကြောင်မဲမြို့မှာဆက်ဆောင်ဦးကြီး1000ကျော်ရှိလာတယ်။ January 4ရက်နေ့တိုက်ပွဲအပြီးမှာတော့ NAM2 မြို့နယ်မှာဆက်ဆောင်ဦးကြီး900ကျော်တည်ရှိလာတယ်။ဟိုအခုလက်ရှိကရှမ်းပြည်ကအေးလဲအေးနေတယ်။အဲ့တော့ဒီဆက်ဘေးရှောင်စခန်းတွေမှာစောင်းနေအနှွေးတွေဒီစေဝါးတွေလည်းအများကြီးလိုအပ်နေတယ်။ဟိုအမျိုးသမီးတွေလည်းပါတော့ကြတော့အမျိုးသမီးသုံးလားဆင်ပစ္စည်းတွေလည်းလိုအပ်နေတာပေါ့နော်။ဟိုဒီလိုအဲ့ဒါတွေအပြင်မှာအရသာဖန်းစည်းခံစားရတာမျိုးတွေလည်းဖြစ်တယ်။ဒီဇင်ဘာ28ရက်နေ့ကမိုးကုံမြို့နယ်ကရွာတွေမှာကျောင်းဆရာမတူအဖမ်းခံခဲ့ရတယ်။ဒီဖမ်းတာကတော့တက်မတော်ကဖမ်းနေဆိုပြီးပြောတယ်။အဲ့ဒီမိနစ်မှာဖမ်းနေနောက်ညနေမှာပြန်လွှတ်ပေးတယ်။ဒါပေမဲ့နောက်ထပ်တစ်နေ့မှာ28ရက်နေ့မှာပြန်ဖမ်းသွားတာအခုချိန်တည်းမလိုသေးဘူးလို့တော့သိရတယ်။တန်အဆာတင်တဲ့ယဉ်ကျေးမှုကော်မတီရဲ့အတွင်းမှာတော့ဒီလိုဖန်ဆီးတာကဟိုလူမျိုးစုတစ်ခုကိုရည်ရွယ်ချက်ရှိရှိဥတည်ပြီးတော့ဖိနှိပ်တာလို့ယူဆတယ်လို့သူကမီဒီယာကိုပြောခဲ့ပါတယ်။ဟိုညီမတို့မြန်မာနိုင်ငံကကိုလိုနီစနစ်အောက်မှာအကြာကြီးနေခဲ့ရတာဖြစ်တဲ့အတွက်နိုင်ငံတော်အဆင့်အဲ့ချိန်မှာနိုင်ငံတော်အဆင့်သွေးခွဲအုပ်ချုပ်တာတွေနောက်ခွဲခြားဆက်ဆံတာတွေနောက်လူတို့မျိုးမလူတို့မျိုးလှုပ်တဲ့မူဝါဒတွေနဲ့ပဲရှင်သန်ခဲ့ရတယ်။အဲ့ဒီမူဝါဒတွေမှာပဲဟိုကျင့်သားရနေခဲ့ကြရပေါ့နော်။အဲ့တော့လွတ်လပ်ရေးရယူဖို့အတွက်ဟိုလှုပ်ဆောင်ခဲ့တဲ့အချိန်ခါတုန်းကလေလူမျိုးစုတွေခွဲခြားခံရတဲ့လူမျိုးစုတွေပါဝင်နေဆိုပေမဲ့ဟိုတကယ်တမ်းကျတော့နိုင်ငံရေးလူမှုရေးသဘောတူညီချက်တွေကိုတေချာရယူထားတာမျိုးမရှိခဲ့ဘူး။လွတ်လပ်ရေးရပြီးတဲ့နောက်မှာဒီလူမျိုးစုတွေအကြားမှာနိုင်ငံရေးလူမှုရေးသဘောတူညီချက်တွေအတွက်ချုပ်ဆိုထားတဲ့ဗရင်ညင်စာချုပ်တွေလည်းဘာမှတရားဝင်မရှိခဲ့ဘူး။ဟိုဒီဟာကပြည်တွင်းစစ်ဖြစ်ပွားရတဲ့အဓိကအကြောင်းရင်းဖြစ်တဲ့စစ်ပွဲတွေတက်ဆိုးရှင်နေရတဲ့အကြောင်းရင်းလေးဖြစ်တယ်။ဟိုတမိုင်းချောင်းမှာဒီပြည်တွင်းဆက်မဖြစ်တဲ့လူမျိုးစုဒေသဆိုတာလည်းမရှိဘူး။နောက်ပြီးတော့လက်နက်ကင်တော်လည်းအိမ်မှာမပါဝင်ခဲ့တဲ့လူမျိုးဆိုတာလည်းမရှိခဲ့ဘူး။ဒီပြည်တွင်းဆက်တွေကြောင့်အသက်ရှင်တန်ခွင့်တွေ၊ပညာသင်ခွင့်တွေ၊နောက်လူမှုစည်းဝါဖွံ့ဖြိုးအောင်လုပ်ပိုင်ခွင့်တွေလည်းအများကြီးဆုံးရှုံးခဲ့တယ်။အဲ့ဒီမှာလည်းလူမျိုးစုံပါဝင်ခွင့်လည်းမရခဲ့ဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကိုအလိုအင်အားကောင်းတဲ့လူမျိုးစုတစုကဥဆောင်ပြီးအနိုင်ကျင့်နေတာ။နောက်ပြီးတော့လူမျိုးစုတစ်ခုနဲ့တစ်ခုကြားပဋိပက္ခတွေအင်အားနည်းတဲ့လူမျိုးစုရဲ့အိမ်ရုံးကန်နေရတယ်ဆိုတဲ့ဟာကသူတို့ဒီ၃ခုကပဲဒီပုံဖော်နေတယ်ဆိုတာတကယ်တမ်းတော့အင်မတန်စိတ်မကောင်းဖွယ်ရပဲဖြစ်တယ်။နိုင်ငံတော်သမ္မတနောက်ဒုတိယသမ္မတတွေနဲ့လွှတ်တော်ဥက္ကဋ္ဌတွေကတော့သူတို့ရဲ့ဒီနှစ်သက်ကူမိန်ကွန်းတွေအသီးသီးမှာပေါ့နော်။ဟိုငြိမ်းချမ်းရေးအတွက်ဖော်ဆောင်သွားဖို့တိုက်တွန်းနေဆိုတာမျိုးပြောကြတာတွေ့ရတယ်။ဟိုနိုင်ငံတော်အတိုင်းမိန်ကန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းငြိမ်းချမ်းရေးကိုဖွဲ့စည်းတည်ဆောက်မှုပုံစံအသစ်နဲ့သွားမယ်ဆိုပြီးပြောထားတယ်။ဟိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဘူချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒီဟိုငြိမ်းချမ်းရေးကိုပေါ့နော်အပြည့်နိုင်ဆုံးဆောင်ရွက်မယ်ဆိုတာမျိုးပြောထားတယ်။ဒါပေမဲ့ဒီကြားထဲမှာညီမတို့သတိထားမယ့်အရာကတော့အတိုင်းမိန်ကန်ပုဂ္ဂိုလ်ကပြောတာကဖွဲ့စည်းတည်ဆောက်မှုပုံစံအသစ်နဲ့သွားမယ်လို့ပြောတယ်။ ဒါပေမဲ့ဘိုးချုပ်ဦးကြီးမင်းအောင်လှိုင်ပြောတဲ့ဟာတော့ NCA လမ်းချောင်းတော့ပဲမလွဲမသွေလျှောက်လန်းရမယ်ဆိုတာမျိုးပြောထားတာရှိတယ်။အမေအခုလက်ရှိရခိုင်မှာတနက်တန်နေတိတ်နေတာလဲနှစ်လလောက်ရှိနေပြီ။နောက်အစိုးရကလည်း NCA မထိုးမီမှာပနာမထိုးဖို့အတွက်မြောက်ပိုင်းလေးဘွဲ့ကိုကန့်လန့်ထားတာမျိုးလည်းရှိတယ်။အဲ့တော့ဒီဟာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံငြိမ်းချမ်းပြီလားဆိုတဲ့မျှော်လင့်ချက်မျိုးလည်းရှိတယ်။ဒါပေမဲ့တခြားတစ်ဖက်မှာလည်းဟို NCA ထိုးပြီးသားဟိုစိတ်ငြိမ်ပြီးသားကရင်ပြည်နယ်လိုနေရာမျိုးမှာတော့အခုနှစ်ဖက်ဆက်ပြန်တင်းမာတာတွေနောက်ပြီးတနက်တန်ဖုံးတန်တွေခက်ဆိတ်ဆိတ်ပြန်ကြားနေရတာတွေလည်းတကယ်တော့မျှော်လင့်ချက်မင်းစီပြန်နေအရရပုံသဘောထားတွေကိုညီမတို့တိစောက်နိုင်ဖို့အတွက်ဒီတိုင်းပြည်လူ့ဖွဲ့စည်းမှာကိုလိုနီစနစ်ရဲ့တည်ရောက်မှုတွေကိုညီမတို့ဆန့်ကျင်ရမယ်ပြန်လည်ဖယ်ထုတ်ဖို့အတွက်ကြိုးစားရမှာပဲဖြစ်ပါတယ
် NCA လက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့များကြားထိတွေ့တိုက်ခိုက်မှုတွေချော့ချထင်းထုတ်နိုင်မှုအတွက် JNC ကိုပုံမထရောက်စွာလှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့လိုတယ်
ရခိုင်တပ်တော်ရဲ့ငြိမ်းချမ်းရေးအတွက်အပြုသဘောလှုပ်ဆောင်မှုတွေကိုအစိုးရနဲ့တက်မတော်ကအတိမတ်ပြုတုံ့ပြန်လှုပ်ဆောင်တင်ပါတယ
်။မတူညီတဲ့လူအတိုင်းအတာနေကြမှာနိုင်ငံရေးလူမှုရေးဆိုင်ရာဗတိန်ညီတွေကိုဖော်ထုတ်ဖို့နဲ့ကိုလိုနီတက်ရောက်မှုတွေကိုဆန့်စစ်ပြီးကျမတို့လူအဖွဲ့အစည်းကဆန့်ကျင်ဖယ်ထုတ်ဖို့ကလည်းအနာဂတ်ငြိမ်းချမ်းရေးအတွက်အရေးကြီးပါတယ
်။လူမျိုးရေးအစိုးရမှုနဲ့လူမျိုးကြီးဝါဒကတိုင်းပြည်အနာဂတ်ကိုပျက်စီးစေနိုင်ပါတယ်။တည်ဖို့
ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲရနာကျင်ပါတယ်ဒီအစီအစဉ်ကို VOA စနေညရုပ်တံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပြီးတော့ကျမတို့ညာလင်းတဲ့သူတေသနာအဖွဲ့ကလေးလာတွေ့ရှိချက်အစီအခံစာတွေကိုအသေးစိတ်ဖတ်ရှုကြည့်နေဆိုလို့ရှိရင်ညာလင်းတဲ့ analytics ဆိုတဲ့ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်အားလုံးရှင်လန်းချမ်းကြပါစေ
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။စနေနေ့အတွက်သတင်းပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းကြိုကိုပြောပြပါမယ်။ကမ္ဘာတဝန်းမှာ COVID-19 ကရောဂါကြောင့်သေဆုံးသူတို့2000ကျော်သွားပြီဖြစ်ပြီးဝမ်းနည်းဖို့ကောင်းတာကတော့ဆိုးရွားတဲ့ကာယရောဂါရဲ့အခက်မှုကကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်အားထုတ်မှုမရှိတာကြောင့်ပိုပြီးဆိုးသွားရတဲ့အကြောင်းနဲ့သေဆုံးသူ2000ကျော်ကိုအမှတ်ရပြီးတော့ကမ္ဘာကြီးအနေနဲ့အများကြီးပိုကြီးမာတဲ့သွေးစီညီညွတ်မှုနဲ့လှုံ့ဆော်ရပါမယ်လို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြာနေမှာသတင်းတောက်တွေကိုပြောပါရစေ။အိန္ဒိယနိုင်ငံမှာကျန်းမာရေးလူသားတွေကိုဒီကနေ့ကစပြီး COVID-19 ရောဂါကာကွယ်ဆေးထိုးပေးနေပါပြီ။ကမ္ဘာမှာအိန္ဒိယနိုင်ငံဟာဒုတိယလူဦးရေအများဆုံးဖြစ်တာကြောင့်ဒီကာကွယ်ဆေးထိုးလုပ်ငန်းဟာကမ္ဘာမှာအကြီးအမားဆုံး COVID ကာကွယ်ဆေးထိုးလုပ်ငန်းဖြစ်ပွဲရှိပါတယ်။ဒါပြင်အိန္ဒိယဟာကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်သလိုအကြီးအမားဆုံးကာကွယ်ဆေးထိုးအစီအစဉ်တွေရှိထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒီဥနိုင်ငံစီနိုဗက်ကုမ္ပဏီထုတ်ကိုရိုနာဗက်ကိုဗစ်ရောဂါကာကွယ်ဆေးတစ်သန်းကိုကမ္ဘောဒီးယားနိုင်ငံအတွက်တရုတ်ကလှူမယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။ဒီကိုရိုနာဗက်ကာကွယ်ဆေးအလုံးကြီး3သိန်းကိုမြန်မာနိုင်ငံအတွက်လှူဒါန်းမယ်လို့လည်းတရုတ်ကဝန်ကြီးဝန်ကြီးဝန်ကြီးဒီသတင်းပတ်မြန်မာနိုင်ငံကိုလာခဲ့ချိန်တွင်ကတိပြုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကာကွယ်ဆေးထိုးလုပ်ငန်းအရှိန်မြင့်လှုပ်ဆောင်မဲ့အစီအစဉ်တစ်ခုကိုယူကော့ခံသမ္မတဂျိုးဘိုင်ဒန်ကတောက်ကြာနေ့မှာခြားပြခဲ့ပြီးပြည်ထောင်စုအဆင့်ရံမုံငွေပို့သွင်းမှုထောင်ပေါင်းများစွာသောဆေးထိုးမဲ့နေရာတွေပြင်ဆင်ဖို့နဲ့နိုင်ငံတော်ကာကွယ်ရေးဆိုင်ရာဥပဒေကိုကျင့်သုံးပြီးကာကွယ်ဆေးပို့ထုတ်ဖို့ဆိုတာတွေပါဝင်ပါတယ်။အမေရိကန်ယူကော့ခံသမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသက်စာချင်းစုပွဲအတွက်လုံခြုံရေးအစီအစဉ်တွေတိုးမြင့်လှုပ်ဆောင်နေရမှာနိုင်ငံတော်ကာကွယ်ရေးအရန်တပ်ဖွဲ့ဝင်စုစုပေါင်း 18,000 လာမယ့်5ရက်တွင်ဝါရှင်တန် DC မြို့တော်ကိုရောက်လာမယ်လို့စစ်ဖက်တာဝန်ရှိသူတွေကတောက်ကြာနေမှာပြောပါရခင်ဗျာစနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.